Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်သားရှင်များရှင် VOA American အသံရဲ့2022ခုနှစ်စက်တင်ဘာလ17ရက်တနင်္ဂနွေနေ့ညဖက်9:20နာရီအစီအစဉ်တွေကိုလိုင်းဒိုမီတာ30နဲ့51အပြင်လိုင်းနံမီတာ190နဲ့ VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။အားနားလောပါကျမနားလောပါဒီကနေ့ညဖက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာပါကျွန်တော်ရနိုင်ပါတနင်္ဂနွေနေ့ညပိုင်းသတင်းတွေကိုကိုဇော်ဝင်းနိုင်တဲ့အတူတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဗြိတိန်ပြည်မကြီးရဲ့နိုင်ငံတော်ဇာပနာအခမ်းအနားကိုတော့လန်ဒန်မြို့ကဝက်စ်မင်စတာဘုရားကျောင်းမှာစက်တင်ဘာ19ရက်နေ့မှာကျင်းပသွားမှာဖြစ်ပါတယ်။စက်တင်ဘာ17ရက်အကြံဖတ်တိုက်ခိုက်မှု22နှစ်မြောက်နှစ်ပတ်လည်နေ့အထိမ်းအမှတ်အောက်မေ့ပွဲအခမ်းအနားတွေကိုအမေရိကန်မှာကျင်းပနေပါတယ်။ပါပူဝနယူဂီနီနိုင်ငံအရှေ့ပိုင်းမှာတော့ဒီကနေ့ပြင်းအား 9.6 ရှိတဲ့ငလျင်လှုပ်ခတ်သွားတာကြောင့်အနည်းဆုံးလူလေးဦးတည်ဆုံသွားခဲ့ပါတယ်ဒီလိုထိတ်တန့်ရောက်ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ခင်ဗျာ
ကောင်းပါပြီရှင်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ဆက်အနီးအေးအေးရခိုင်လက်နက်ကင်တပ်နဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲအခြေအနေကြောင့်ရိုဟင်ဂျာတို့နေရာပြောင်းရေးဘလို့အခြေအနေရှိပါသလဲ
ဒါနိုင်ငံတကာအကွယ်နေတဲ့ဘင်္ဂလားဒေ့ရှ်ဆူရကလည်းကျွန်တော်တို့ repatriation process ကိုဆောင်ရွက်ဖို့အစီအစဉ်ဆောင်ရွက်မယ်လို့လည်းသူတို့ကအဲ့လိုပဲလုံးနေကြတယ်လို့ထင်ပါတယ်
ဒီသတင်းနဲ့ပတ်သက်ပြီးတော့အပြည့်အစုံကတော့နောက်ပိုင်းမှာကြားဖို့ရှိပါတယ်။ဒါအပြင်ကိုဗစ်ကပ်ရောဂါကြောင့်နယူးယောက်မြို့ကပိတ်သိမ်းခဲ့ရတဲ့လုပ်ငန်းတွေထဲမှာ 9/11 ပြတိုက်လဲပါသွားတာ။ကားမတော်တဆမှုမှာထိတ်တန့်စီးပွားရေးလုပ်ငန်းရှင်တို့ပွဲချင်းပြီးတည်ဆုံခဲ့ရတဲ့အိန္ဒိယနိုင်ငံရဲ့မော်တော်ယာဉ်လုံခြုံရေးအခြေအနေတွေကိုလည်းနားဆင်ရမှာဖြစ်ပါတယ်။ဒုတိယပိုင်းနိုင်ဝဲမှာတော့ကမ္ဘာမြမမီဒီယာမြင်ကွင်းမြမပြည်မပေးစာများသတင်းတွေကသုတနဲ့ထူးခြားဆန်းမြသတင်းများအစီအစဉ်ကိုကြားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့ညဖက်ထိတ်တန့်ရောက်သတင်းတွေကိုကိုရနိုင်နဲ့ကိုစောဝင်းလိုင်းတို့ပြောပြပေးပါရှင
်။ဗြိတိန်ပြည်မကြီးဒုတိယမြောက်အဲလစ်ဇဘက်ရဲ့နိုင်ငံတော်ဇာပနာအခမ်းအနားကိုလန်ဒန်မြို့ကဝက်စ်မင်စတာဘုရားကျောင်းမှာစက်တင်ဘာ19ရက်တနင်္လာနေ့မှာပြုလုပ်သွားမှာဖြစ်ပါတယ်။ဒီနေ့မှာတော့ဘီယင်မာကြီးရဲ့ရုပ်ကလပ်ကိုလန်ဒန်မြို့ကိုပြန်ပြီးတော့စတင်တည်ဆောင်နေပြီဖြစ်ပြီးတော့သူမကွယ်လွန်ခဲ့တဲ့ Balmoral ဆိုင်အင်တော်ကနေမိုင်150ကျော်အကွာမှာရှိတဲ့ Scotland ရဲ့မြို့တော် Edinburgh ကိုတည်ဆောင်ခဲ့ကြပါတယ်။6နာရီလောက်ကြာတဲ့ဒီခရီးစဉ်အတွင်းမှာ Aberdeen Dundee နဲ့ Perth မြို့တွေကိုဖြတ်သွားခဲ့ပြီးတော့ပြည်သူတွေကလည်းကာရဝပြူနှုတ်ဆက်ခဲ့ကြပါတယ်။ Edinburgh မြို့မှာတော့ဗြိတိန်မကြီးရဲ့ရုပ်ကလပ်ကို Holyrood House နန်းတော်မှာထားသွားမှာဖြစ်ပြီးတော့အဲ့ဒီမှာတော့ပြည်သူတွေကလာပြီးတော့ကာရဝပြူနှုတ်ဆက်ကြဖို့လည်းရှိနေပါတယ်။တင်းလာနေ့မှာတော့ဗြိတိန်မကြီးရဲ့ရုပ်ကလပ်ကို St. Giles ဘုရားကျောင်းကိုတည်ဆောင်ပြီးတော့အင်္ဂါနေ့မှာတော့အဲ့ဒီဘုရားကျောင်းကနေပြီးတော့ Edinburgh လေစိတ်ကိုပို့ဆောင်ပြီးအဲ့ဒီကနေတော်ဝင်လေတက်လေရင်နဲ့ London မြို့ Buckingham နန်းတော်ကိုတည်ဆောင်မှာဖြစ်ပါတယ်။စက်တင်ဘာ14ရက်အင်္ဂါနေ့မှာတော့ Buckingham နန်းတော်ကနေ Westminster ခန်းမကိုဘုရင်တော်ဝင်မြင့်တက်နဲ့တည်ဆောင်သွားမှာဖြစ်ပါတယ်။အဲ့နောက်တော့ Charles ဘုရင်နဲ့တော်ဝင်မိသားစုဝင်တွေက Canterbury ဖုန်းတော်ကြီး Justin Welby နဲ့အတူဝတ်ပြုဆုတောင်းပွဲလုပ်ပြီးနောက်ပိုင်းမှာတော့လူထုကိုဖွင့်ပေးသွားမှာဖြစ်ပါတယ်။စက်တင်ဘာ15ရက်နေ့ကစပြီးတော့ Westminster ခန်းမကို၄ရက်အပြည့်ဖွင့်လှစ်ပေးသွားမှာဖြစ်ပြီးတော့19ရက်နေ့မနက်မှာတော့နိုင်ငံတော်ဇာပနာအခမ်းအနားကိုကျင်းပမှာဖြစ်ပါတယ်။ဘီယင်မာကြီးရဲ့နိုင်ငံတော်ဇာပနာအခမ်းအနားကိုတော့တော်ဝင်မိသားစုဝင်တွေနဲ့ဗြိတိန်အစိုးရတာဝန်ရှိသူတွေအပြင်ကမ္ဘာတဝန်းကနိုင်ငံခေါင်းဆောင်တွေနဲ့ကိုယ်စားလှယ်အဖွဲ့တွေလည်းတက်ရောက်ကြမှာဖြစ်ပါတယ်။အဲဒီနောက်မှာတော့ဘီယင်မာကြီးရဲ့ရုပ်လောင်းကိုဝင်းဆာနန်းတော်ကိုတည်ဆောင်ပြီးတော့သူမရဲ့ကျင်းရတော့တော်ဝင်မင်းသားကြီးဖိလစ်ပြအုပ်ကူပေးမှာမြုပ်နှံမှာဖြစ်ပါတယ်ခင်ဗျာ။
2001ခုနှစ်စက်တင်ဘာလ17ရက်နေ့ဟာအမေရိကန်သမိုင်းမှာအဆိုးဝါးဆုံးအကြမ်းဖက်တိုက်ခိုက်မှုခံခဲ့ရတဲ့22နှစ်မြောက်နှစ်ပတ်လည်နေ့ဖြစ်ပါတယ်။ဒီနေ့ကိုနိုင်ငံတော်အမတ်ရအောက်မေ့ပွဲနေ့အဖြစ်သတ်မှတ်ထားပြီးအဲ့ဒီနေ့ကတိုက်ခိုက်ခံခဲ့ရတဲ့နေရာ3နေရာမှာအမတ်ရအောက်မေ့ပွဲအခမ်းအနားတွေကျင်းပတာ၊သေဆုံးသွားသူတွေရဲ့နာမည်တွေကိုရွတ်ဆိုတာ၊စေစနာဝန်ထမ်းလှုပ်အားပေးကြတာတွေပြုလုပ်ကြလေရှိပါတယ်။နယူးယောက်မြို့ကကမ္ဘာကုန်သွယ်ရေးမှူးမြို့အဆောက်အဦးကြီးတိုက်ခိုက်ခံခဲ့ရတဲ့နေရာမှာကျင်းပမဲ့9/11 အောက်မေ့ပွဲနိုင်ငံတော်အခမ်းအနားကိုတည်ဆုံသွားသူတွေရဲ့မိသားစုဝင်တွေနဲ့အတူဒုသမ္မတကမလာဟာရစ်စ်နဲ့ခင်မွန်းဖြစ်သူတို့တက်ရောက်ကြမှာပါသမ္မတဂျိုးဘိုင်ဒန်ကတော့စက်တင်ဘာလ17ရက်နေ့ကတိုက်ခိုက်ခံခဲ့ရတဲ့အထက်ပါခဲ့တဲ့ဝါရှင်တန်မြို့အပြင်ကပင်နဂွန်စစ်ဌာနချုပ်မှာကျင်းပတဲ့အောက်မေ့ပွဲအခမ်းအနားကိုဒီကနေ့မနေ့တက်ရောက်ပြီးလွမ်းသူပန်းဝေချတာအမတ်ရမင်ကွန်းပြောကြားတာတွေပြုလုပ်ခဲ့ပါတယ်သမ္မတကတော့ဂျိုးဘိုင်ဒန်က သမရကတော့ဂျီလ်ဘိုင်ဒန်ကတော့လင်ခီးစဉ်အမှတ်93ပြစ်ကြခဲ့တဲ့ပန်ဆယ်ဗီးနီးယားပြည်နယ်ရှန့်စ်ဖယ်ကလေကွင်းအတွင်းကျင်းပမဲ့အောက်မွေပွဲအခမ်းအနားကိုတက်ရောက်မှာဖြစ်ပါတယ်နောက်တစ်ခုနဲ့စက်တင်ဘာ17ရက်နေ့မှာအာဖဂန်နစ္စတန်နိုင်ငံမှာခြေကိုယူထားခဲ့တဲ့အခေရာအကြံဖက်အဖွဲ့ရဲ့တိုက်ခိုက်မှုကြောင့်အမေရိကန်နိုင်ငံအတွင်းလူပေါင်း 3,000 လောက်သေဆုံးခဲ့ရပါတယ်ခင
်ဗျ။ယူကရိန်းတပ်ဖွဲ့တွေဟာဟာကီးဒေသမှာနယ်မြေတွေကိုတည်တည်တသာဆက်ပြီးတော့သိမ်းပိုက်နိုင်ခဲ့တယ်လို့ဗြိတိန်ကာကွယ်ရေးဌာနကပြောလိုက်ပါတယ်။ရုရှားဘက်ကသူတို့ရဲ့တပ်ဖွဲ့တွေကိုအဲ့ဒီဒေသကနေပြန်ဆုတ်ခွာနေပုံရပါမယ်။မဟာဗျူဟာအရေးပါတဲ့ကူပီယန်စ်နဲ့အီဇီယန်မြို့တွေတဝိုက်မှာတော့တိုက်ပွဲတွေဆက်ဖြစ်နေတယ်လို့ထောက်လိုင်းရေးသတင်းတွေကိုကိုးကားပြီးတော့ဗြိတိန်ကာကွယ်ရေးဝန်ကြီးဌာနက Twitter မှာဒီနေ့ရေးပါတယ်။ယူကရိန်းတပ်ဖွဲ့တွေကသူတို့ဟာအီဇီယန်မြို့ကိုထိန်းချုပ်လိုက်ပြီးတော့ရုရှားတပ်တွေကိုလည်းအော့စကီမြစ်တစ်ဖက်ကမ်းကိုဆုတ်ခွာသွားနိုင်အောင်လုပ်နိုင်ခဲ့တယ်လို့မနေ့ကပြောပါတယ်။ရုရှားကာကွယ်ရေးဝန်ကြီးဌာနကတော့သူတို့ရဲ့အစီအစဉ်တိုင်းတပ်ဖွဲ့တွေကိုအီဇီယန်မြို့ကနေရုတ်သိမ်းလိုက်တာဖြစ်တယ်လို့ဆိုပါတယ်။တကယ်လို့သာဒီသတင်းမှန်မယ်ဆိုရင်တော့ယူကရိန်းနိုင်ငံအရှေ့ပိုင်းကိုရုရှားတပ်ဖွဲ့တွေပို့အသုံးပြနေတဲ့အဓိကဘူဒာယုံကိုယူကရိန်းတပ်ဖွဲ့တွေကထိန်းချုပ်နိုင်လိုက်မှာဖြစ်တယ်လို့အနောက်မဟာမိတ်စီးအကဲခတ်တွေကပြောပါတယ်။နောက်ထပ်သတင်းတစ်ခုမှာတော့ရုရှားနဲ့ယူကရိန်းတပ်ဖွဲ့တွေဟာဒေါနက်စ်ဒေသမှာတိုက်ပွဲတွေအပြင်းထန်ဖြစ်ပွားခဲ့တယ်လို့ရုရှားကိုထောက်ခံတဲ့ခွဲထွက်ရေးခေါင်းဆောင်ကိုကိုးကားပြီးတော့ဖော်ပြထားပါတယ်ခင်ဗျာ။
ယူကရိန်းနိုင်ငံတောင်ပိုင်းကရုရှားတို့တင်ဖိုက်ထားတဲ့ဇပိုရီဇီးယားနျူကလ িয়ার ဓာတ်အားပိတ်ဆက်ရုံဝင်အတွင်းက6ခုမြောက်ဓာတ်အားပိတ်ဆက်ဟာလျှက်စစ်တပ်အားထုတ်လုပ်နိုင်စွာမရှိတော့ဘူးလို့ယူကရိန်းနိုင်ငံအာဏာပိုင်တွေကဒီကနေ့ပြောပါတယ်။ဒီကနေ့စက်တင်ဘာလ17ရက်မနေ့4နာရီဒီကမှာမနေ့3နာရီ41မိနစ်ကစပြီးဓာတ်အားပိတ်ဆက်ရုံမှာရှိတဲ့နံပါတ်6ဆက်ကိုဓာတ်အားပိတ်လိုင်းနဲ့ဆက်သွယ်မှုကနေဖြတ်တောက်လိုက်ပါပြီ။ဆက်ယုံကိုအရေးခံတဲ့အစီအစဉ်ကိုစတင်ဆောင်ရွက်နေပါပြီလို့ယူကရိန်းအစိုးရနျူကလ িয়ার ဓာတ်အားပိတ်ဌာနအင်နာဂိုအတမ်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါရယ်ဥရောပတိုက်တွင်အကြီးဆုံးနျူကလ িয়ার ဓာတ်အားပိတ်ဆက်ယုံဖြစ်တဲ့ဒီဇပိုရီဇီးယားဆက်ယုံအနီးမှာမကြာသေးခင်သတင်းပတ်တွေတွင်တိုက်ခိုက်မှုတွေရှိခဲ့တာကြောင့်ဆက်ယုံရဲ့လုံခြုံရေးအပေါ်ယူကရိန်းနဲ့မဟာမိတ်တွေကကာလအတန်ကြာဆုတ်ယိမှုတွေရှိနေခဲ့တာပါဆက်ယုံနဲ့အနီးနားကအင်နာဂိုဒာမြို့မှာအခုသတင်းပတ်အတွင်းလျှက်စင်ပြီးပြတ်ထောက်မှုဖြစ်ခဲ့တာကြောင့်ဒီနျူကလ িয়ার ဆက်ယုံရဲ့ဘေးကင်းလုံခြုံမှုအပေါ်စိုးရိမ်စရာဖြစ်လာကြောင်းကုလသမဂ္ဂနျူကလ িয়ার အေဂျင်စီကလည်းတတိပိကျထုတ်ပြန်ပါတယ်အခုလိုဆက်ယုံကိုပိတ်လိုက်ပြီးအရေးခံလိုက်ခြင်းဟာဘေးကင်းအလုံးကျုံဆုံးအစီအစဉ်ဖြစ်တယ်လို့ယူကရိန်းနျူကလ িয়ার စွန့်အင်ဌာနကပြောပါတယ်ခင်ဗျာ
ဒီလိုအမေရိကန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9383ညနဲ့9383ညပိုင်းဒိုမီတာ51kilohertz 5885တို့ဖြင့်စနေတနေ့မှာလိုင်းလမ်းမီတာ190 kilohertz 1509ကနေပြီးထုတ်လွှင့်ပေးနေပါရှင
် view ကနေတနေ့နေ့ညပိုင်းနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့ညညာပေးနေပါတယ်တရုတ်နိုင်ငံကအတန်လွင့်သတင်းတောက်တွေအတွက်ဖွင့်ထားတဲ့ဆင်းမြင်ကောလိပ်တစ်ခုကအဆောင်တစ်ခုမှာ covid-19 ရောဂါကူးစက်မှုတွေအနည်းငယ်စစ်ဆေးတွေ့ရှိပြီးတဲ့နောက်အဲဒီကျောင်းကကျောင်းသား900လောက်ကိုတီးခြားခွဲထားလိုက်ပါတယ်ပြည်နိုင်ငံရဲ့သတင်းနဲ့လူလူဆက်ဆံရေးတက္ကသိုလ်ကကျောင်းသား488ယောက်ဆရာဆရာမ19ယောက်နဲ့1500ယောက်လောက်ကိုတီးခြားခွဲနေဖို့အတွက် quarantine center ကိုတောက်ကြံနေကစပြီးတော့ဘတ်ကားတွေနဲ့ပြောင်းပေးခဲ့တာဖြစ်ပါတယ်။ဒါကိုချီးကျင်းအဖြစ်တခြားနိုင်ငံတွေကကာကွယ်ဆေးနဲ့ခြားစည်းဝါးအကူအညီတွေနဲ့ virus ကိုတိုက်ဖြတ်ပြီးပုံမှန်တိုင်းလည်းပတ်နိုင်ဖို့ကြိုးပမ်းနေချိန်မှာပြည်နိုင်ငံကတော့သူတို့ရဲ့တင်းကျပ်တဲ့ covid ရောဂါလုံးဝကင်းစင်ရေးမူဝါဒကိုမယမနာအကောင့်ထဲပေါ်ဆောင်ရွက်နေတယ်ဆိုတာကိုမိမောင်းထုတ်ပြသလိုက်တာလည်းဖြစ်ပါတယ်။ပြည်နိုင်ငံမှာဒီနေ့မှာပြည်တွင်းမှာရောဂါကူးစက်သူ1148ယောက်ပဲရှိမယ်လဲပြီးခဲ့တဲ့တစ်ပတ်အတွင်းအပြင်းမထွက်ပဲအိမ်ထဲမှာပဲနေကြတဲ့သူက65သန်းလောက်ရှိခဲ့ပါတယ်။ယောဂါပိုးတွေ့ရှိသူတွေကအများစုကတော့ယောဂါလက္ခဏာမပြတာတဲ့သူတွေလည်းဖြစ်ပါတယ်။အဲ့လိုလူတွေကိုအပြင်းမထွက်ပဲအိမ်ထဲမှာနေခိုင်းတာကြောင့်အင်တာနက်အွန်လိုင်းတွေကနေဆန္ဒပြတာတွေ၊ကျမကြီးတာဝန်ရှိသူတွေနဲ့ရဲတွေ၊ကျမကြီးတာဝန်ရှိသူတွေရဲတွေနဲ့လည်းထိတိုက်တွေ့တာတွေလည်းဖြစ်ခဲ့ပါတယ်။ဒါပြင် electronic နဲ့တခြားကုန်ပစ္စည်းတွေအတွက်ကုန်ပစ္စည်းထောက်ပံ့ရေးကွင်းဆက်ကိုထိခိုက်ပြီးတော့စီးပွားရေးပေါ်မှာလည်းအကြီးအကျယ်ရိုက်ခတ်မှုတွေလည်းဖြစ်စေခဲ့ပါတယ်ခင်ဗျာ။
ပပဝန်ယူနန်ဂီနီနိုင်ငံအရှေ့ပိုင်းမှာဒီကနေ့ပြင်းအား 9.6 ရှိတဲ့ငလျင်လှုပ်သွားခဲ့တာကြောင့်အ ਨੇ စုံလူလေးဦးသေဆုံးပြီးအဆောက်အုံတွေနဲ့အရေးပါတဲ့အခြေခံအဆောက်အုံတွေပျက်စီးသွားတယ်လို့ရိုက်တာသတင်းမှာဖော်ပြပါတယ်။ငလျင်ဟာဒီကနေ့မနေ့9:45မိနစ်လောက်မှာနိုင်ငံအရှေ့ပိုင်းကကိုင်နန်တူဒေသရဲ့အရှေ့ပိုင်း68ကီလိုမီတာနဲ့ လေးဒေတာရဲ့အနောက်မြောက်ပိုင်း80ကီလိုမီတာဝေးတဲ့နေရာတွေကိုဗဟုပြုပြီးလွတ်ခတ်သွားကြတာဖြစ်ပေမဲ့ကီလိုမီတာ500ကျော်ဝေးတဲ့မြို့တော်ပော့မော့စပီအထိတုံလွတ်သွားတယ်လို့ဆိုပါတယ်ငရင်ဗဟုပြုလွတ်သွားတဲ့နေရာဟာဝေးလံခေါင်ဖျားတဲ့ဒေတာဖြစ်တာကြောင့်ပျက်စီးဆုံးရှုံးမှုအသေးစိတ်ကိုမသိရသေးဘူးလို့ဆိုပါတယ်ပစိဖိတ်ဒေတာအတွင်းက Ring of Fire လို့ခေါ်တဲ့ငရင်ကျောပေါ်မှာရှိနေတဲ့ Papua New Guinea နိုင်ငံမှာမကြာခဏငလျင်လှုပ်ခတ်လေးရှိပါတယ်ပပဝနယူဂနီအစိုးရကတေဆုံးတန်ရသူစီးရင်အသေးစိတ်ကိုထုတ်ပြန်ခြင်းမရှိသေးပေမဲ့ကုလသမဂ္ဂရဲ့အာရှနဲ့ပစိဖိတ်ဒေသဆိုင်ရာလူသားချင်းစာနာမှုပူးပေါင်းဆောင်ရွက်ရေးယုံ UN OCHA ရဲ့ထုတ်ပြန်ချက်အရအ ਨੇ ဆုံးလူ၄ဦးတေဆုံးပြီး၄ဦးထိခိုက်ဒဏ်ရာရသွားတယ်လို့သတင်းထုတ်ပြန်ပါတယ်ခင
်ဗျာပစိဖိတ်မုတ်တရာအတွင်းမှာဖြစ်ပေါ်နေတဲ့ Mufa Typhoon မုန်တိုင်းဟာဒီနေ့မှာတော့ဂျပန်နိုင်ငံတောင်ပိုင်းကကျွန်းတွေနားကိုချဉ်ကပ်လာနေတာကြောင့်ဒီသကံဒီအနေနဲ့ခိုးလုံစရာနေရာတွေကိုရှာထားကြဖို့ကိုအာနာပိုင်တွေကသတိပေးလိုက်ပါတယ်။ Mufa Typhoon မုန်တိုင်းဟာဆက်လက်အားကောင်းနေပြီးတော့ထိုင်ဝမ်ကျွန်းအနီးကဂျပန်ပိုင်းအီရှီဂါကီကျွန်းကိုမနေ့ဖြန်မှာဝင်ရောက်နိုင်တယ်လို့ဂျပန်မိုးလေဝသနဲ့ဇလဗီရာဌာနကခန့်မှန်းထားပါတယ်။အဲ့နောက်တော့မုန်တိုင်းဟာမြောက်ဘက်ကရှန်ဟိုင်းမြို့နဲ့အနီးနားတစ်ဝိုက်ကိုဆက်လက်ဥတီသွားမှာဖြစ်တယ်လို့လည်းဆိုပါတယ်။ဒီနေ့နေ့လေတိုင်းတာကျဲရတော့ဒီ Typhoon မုန်တိုင်းဟာ Ishigaki ကျွန်းနဲ့မိုင်130ကျော်မှာရောက်ရှိနေပြီးတော့လေတိုင်းနှုန်းကတနအီကို116ကီလိုမီတာနဲ့အနောက်မြောက်ဘက်ကိုဦးတည်၍ရှားနေတယ်လို့ဂျပန်မိုးစလာဌာနကပြောပါတယ်။အင်အားလုံးပြင်းတဲ့ Mufa Typhoon မုန်တိုင်းဟာ Ishigaki ကျွန်းနားတစ်ဝိုက်ကိုတစ်လနေ့မှဝင်ရောက်ပြီးတော့အဲ့ဒီကျွန်းနားတစ်ဝိုက်ပြင်းထန်တဲ့လိုင်းလုံးကြီးတွေနဲ့လေပြင်းတိုက်ခတ်မှုတွေကိုအင်္ဂါနေ့အထိကြုံရမှာဖြစ်တယ်လို့ပြောပါတယ်မုံတိုင်းရဲ့ရှားနိုင်တဲ့အချိန်ရော့ကျလာတာနဲ့အမျှအဲ့ဒီဒေသတစ်ဝိုက်ကမုံတိုင်းနိုင်ကိုပို့ပြီးတော့အချိန်ကြာကြာခံရနိုင်ပွဲရှိတယ်လို့လည်းပြောပါတယ်ခင်ဗျာ
အမေရိကန်နိုင်ငံနယူးယောက်မြို့မှာမနေ့စက်တင်ဘာလ10ရက်နေ့ကပြုလုပ်ခဲ့တဲ့ US Open Tennis ပြိုင်ပွဲအမျိုးသမီးဘောလုံးပွဲမှာကမ္ဘာအဆင့်နံပါတ်1ပိုလန်နိုင်ငံသူ Iga Swiatek ကပြိုင်ဘက်တူနီးရှားနိုင်ငံသူ Ons Jabeur ကို2ပွဲပြန့်နဲ့အနိုင်ရပြီးအမျိုးသမီးတူအူးချင်းချန်ပီယံဆုကိုစွတ်ခွသွားခဲ့ပါတယ်။ပွဲစဉ်တနာရီနဲ့59မိနစ်အတွင်းပထမပွဲမှာ Swiatek က6နှစ်နဲ့အပြတ်အသတ်အနိုင်ရလိုက်ပေမဲ့ဒုတိယပွဲမှာ Jabeur ကအကျိတ်အနယ်ပြန်လဲရှင်ပြိုင်နိုင်ခဲ့တာကြောင့်ဒုတိယပွဲစဉ်ကိုတိုက်ဘရိတ်ကစားပြီးမှဆွဲတက်ကအနိုင်ရသွားခဲ့တာဖြစ်ပါတယ်။အခုနှစ်ဇွန်လအတွင်းကျင်းပခဲ့တဲ့ French Open မှာချန်ပီယံဆုစုခူထားပြီးဖြစ်တာကြောင့်အသက်21နှစ်အရွယ်ဆွဲတက်အနေနဲ့2016ခုနှစ်နောက်ပိုင်းအမျိုးသမီးတူးချင်းချန်ပီယံဆုကိုတင်းနစ်စရာဒီတစ်နှစ်အတွင်းနှစ်ကြိမ်မြောက်စုခူသွားနိုင်သူဖြစ်ပါတယ်ခင်ဗျာ။
တနင်္ဂနွေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုတော့ကိုရနိုင်နဲ့ကိုဇော်ဝင်းလိုင်တို့ကတင်ပြခဲ့တာပါရှင် VOA ကလည်းအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA ရဲ့ internet ဆာမျက်နှာ burmese.voanews.com မှာထုတ်လွှင့်ချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြပေးပါမယ်ကိုဗစ်ကရောဂါကြောင့်စီးပွားရေးထိခိုက်မှုကျုံ့ရတဲ့အထက်နယူးယောက်မြို့ကစီးပွားရေးလုပ်ငန်းအတော်များများပိတ်ပစ်ခဲ့ရသလိုအထူးသဖြင့် 9/11 အကြမ်းဖက်တိုက်ခိုက်ခံရမှုအောင်မေ့ပွဲပြတိုက်ကြီးလည်းပိတ်သွားခဲ့ရပါတယ် VOA သတင်းထောက်အနုရှာမန် update နယူးယောက်ကနေပေးပို့တဲ့သတင်းလွှာကိုတော့ကုညာဝင်းအောင်ကတင်ပြထားပါတယ
် 9/11 အမှတ်တရပြတိုက်ကြီးကို2006ခုနှစ်နယူးယောက်မြို့မှာစတင်တည်ထောင်ခဲ့တာအခုချိန်ထိ16နှစ်ရှိလာခဲ့ပါပြီ 9/11 ရဲ့ခါတိတဲ့အတွေ့အကြုံကိုဒီပြလိုက်လာသူတွေနဲ့ပြောဆိုရှင်းပြခွင့်ရနေတာက 9/11 မှာအသက်ရှင်ကျန်ခဲ့သူတွေအတွက်စိတ်ဒဏ်ရာကိုသက်သာစေပါတယ်။ Peter Bitwinski ဟာ 9/11 မှာအသက်မသေးဘဲကျန်ခဲ့သူပါ
။ Present within the museum or lead a walking tour
ဒီပြလိုက်ကိုလာတဲ့သူတိုင်းကိုအမြဲလိုလိုကျွန်တော်လိုက်ပြီးရှင်းပြပြပါတယ်။အဲ့လိုလုပ်ပြီးအိမ်ပြန်ရောက်တိုင်းမှာအတော်လေးစိတ်သက်သာရရပါတယ်။ကို့အတွေ့အကြုံကိုဝေမျှလိုက်တဲ့စိတ်ထဲပေါ့သွားပါတယ်။
ဒါပေမဲ့ကိုဗစ်ကြောင့်စီးပွားရေးကဏ္ဍထိခိုက်ကြဆင်းလာပြီးဩဂုတ်လ18ရက်နေ့တုန်းက 9/11 ပြတိုက်ကိုလည်းပိတ်ပစ်လိုက်ရတယ်လို့ဒီပြတဲ့ပူးတွဲထီထောင်သူ Jennifer Adams Webb ကပြောပါတယ
် Our earned income that comes in from
ကျမတို့ပြတဲ့ရဲ့ဝင်ငွေဆိုတာကဝင်ကြေးတွေရဲ့လှည့်လည်ရှင်းလင်းပြလို့ရတဲ့ငွေရဲ့အမှတ်တရပစ္စည်းရောင်းလို့ရတဲ့ငွေတွေပေါ်မှာမှီခိုနေရတာပါကုန်ကြစရိတ်တွေရှိနေတော့လာရောက်ကြည့်ရှုမဲ့ဧည့်သည်မရှိရင်ဒီပြတိုက်ကိုရေရှည်ဆက်ဖွင့်ဖို့မဖြစ်နိုင်ပါဘူး
ကိုဗစ်မတိုင်ခင်က 9/11 ပြတိုက်ကိုလာရောက်လည်ပတ်သူတစ်နှစ်ကို3သိန်းလောက်ရှိပြီး2021ထဲမှာတော့ဧည့်သည်26,000သာလာခဲ့ပါတယ်ဒီပြတိုက်တဲ့ခင်းချင်းပြသထားတဲ့ပစ္စည်းတွေထဲမှာ 9/11 နေ့တုန်းကကြီးလွှာရင်ကြာကြံခဲ့တဲ့ပတ်စံအိတ်တွေဖနှက်နဲ့ ID ကပြားတွေလည်းပါဝင်တာပါအဲဒီလိုအမှတ်တရပစ္စည်းတွေအပြင် 9/11 မှာအသက်မသေးဘဲကြံခဲ့သူတွေကိုယ်တိုင်သ သူတို့အတွေ့အကြုံကိုလိုက်လံရှင်းပြတဲ့အစီအစဉ်လဲပါဝင်တယ်လို့ဂျန်နီဖာကပြောပါတယ
် through a pretty intensive training program to be able to articulate
သူတို့ရဲ့ 9/11 အတွေ့အကြုံကိုလိုက်ပြီးတော့ရှင်းပြတဲ့အခါမှာ15မိနစ်အတွင်းရှင်းရှင်းလင်းလင်းကွင်းကွင်းကွက်ကွက်ပေါ်လွင်အောင်လို့ကျမတို့ကအကြိမ်ကြိမ်လေ့ကျင့်ပေးထားပါတယ်သူတို့ရှင်းပြတာတွေစိတ်ဝင်စားဖို့ကောင်းတယ်လို့ Ethel Reese ကပြန်ကြားရတာကဝန်သားကြပါဒီကိုလာလေတဲ့သူတိုင်းကတကယ်အဖြစ်ဆိုဇလန်းကိုရင်နှင်းပွဲနားထောင်သွားကြတာကိုလည်းတွေ့ရပါတယ်
9/11 ပြလိုက်တယ်ပြသခဲ့တဲ့ပစ္စည်းအများစုကိုအယ်ဘာနီမြို့ကနယူးယောက်ပြည်နယ်ပြတိုက်စီပြောင်းရွှေ့ထားလိုက်ပါပြီအဲ့ဒီအမှတ်တရပစ္စည်းတွေကိုအွန်လိုင်းကလည်းကြည့်နိုင်ပါတယ်ပြတဲ့အခုလိုပိတ်လိုက်တဲ့အတွက် 9/11 မှာအသက်ရှင်ကျန်ခဲ့သူတွေနဲ့ 9/11 ပြလိုက်ကိုလာရောက်လည်ပတ်သူတွေကြားတွေးဆုံနိုင်ဖို့အခွင့်အလမ်းမရှိသလောက်ဖြစ်သွားတယ်လို့ပီတာကပြောပါတယ
် For 16 years and the people we've met
ပြတိုက်ဖွင့်လာခဲ့တဲ့16နှစ်သားကာလအတွင်းမှာကျွန်တော်ရဲ့အတွေ့အကြုံကိုလည်းမျှဝေပေးနိုင်ခဲ့တယ်လို့အဲ့ဒီတွေကကျွန်တော်ကိုဖတ်ပြီးနှွေးထွေးစွာနှစ်သိမ့်တာသူတို့ရဲ့မျက်ရည်နဲ့လူသားဆန်မှုတွေလည်းတွေ့ခဲ့ရပါတယ်အခုအဲ့ဒီအခင်းချင်းတွေမရှိတော့ပြန်ပြီးတတိယဇာဖြစ်နေပါတယ
်ပြားလိုက်ကိုလာတဲ့အမျိုးသမီးတဦးကလည်းအခုလိုပြောပါတယ
် Every New York will tell you
9/11 New York မြို့သားတွေက9/11ဆိုတာကိုဘယ်တော့မှမမေ့ကြပါဘူးဒီပြားလိုက်ကလည်း9/11အဖြစ်ပျက်ကိုလူတွေမှေ့မသွားရအောင်လို့လုပ်နိုင်ခဲ့ပါတယ်ဒီပြားလိုက်ကိုပိတ်ပစ်လိုက်တာမလုပ်သင့်တဲ့လို့ရပါ
တမိုင်းကိုကိုယ်တိုင်ဖြတ်တန်းခဲ့သူတွေပြောပြတာကိုနားထောင်လို့ရမယ်အခွင့်အလမ်းတစ်ခုဆုံးရှုံးသွားခဲ့ရပါပြီခင်ဗျာ
ကိုညာဝေအောင်ပါရှင်ခုတော့ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာတွေနေရာပြန်ရေးအခြေအနေပဲဆက်ရအောင်ပါမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံနဲ့ဆက်အနီးအေးအေးရခိုင်လက်နက်ကိုင်တပ်နဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲတွေဖြစ်နေတာကြောင့်ရိုဟင်ဂျာတို့နေရာပြန်ရေးအစီအစဉ်တွေအခက်တွေ့နေတဲ့အခြေအနေဖြစ်နေတယ်လို့အခုလိုစီရီတင်းမာနေတဲ့ရခိုင်ပြည်နယ်တွင်ကရိုဟင်ဂျာတွေရဲ့လုံခြုံရေးကလည်းစိုးရိမ်စရာအလွန်ကောင်းတဲ့အနေအထားဖြစ်နေတယ်လို့ရိုဟင်ဂျာဒုက္ခသည်တွေကပြောပါတယ်။ရိုဟင်ဂျာတွေရဲ့ဟာဝန်ထုပ်ဝန်ပိုဖြစ်လာတယ်လို့ဘင်္ဂလားဒေ့ရှ်ပြည်ကြီးချုပ်ကလည်းပြောဆိုနေချင်းရိုဟင်ဂျာတို့နေရာပြန်ရေးလုံခြုံရေးအနာဂတ်မျှော်လင့်ချက်စိုးရိမ်ချက်တွေဘယ်လိုရှိပါသလဲ VOA မြန်မာပိုင်းကမဆုမောဆက်သွယ်မေးမြန်းထားပါတယ်။
ဒီသတင်းပတ်ထဲမှာပဲရခိုင်လက်နက်ကိုင်တပ်အေးကနေဘင်္ဂလားဒေ့ရှ်နယ်စပ်ချန်စီယိုအနီးမှာရှိတဲ့စစ်ကောင်စီနေသားဆောင်တပ်စခန်းတစ်ခုကိုသိမ်းပိုက်ခဲ့ပြီးတော့အဲ့ဒီတိုက်ပွဲထဲမှာတော့စစ်ကောင်စီဘက်ကနေသားဆောင်တပ်သား19ဦးသေဆုံးပြီး2ဦးဖမ်းဆီးခဲ့တယ်လို့ရခိုင်လက်နက်ကိုင်ဖွဲ့အေးဘက်ကပြောပါတယ်ဒီလိုရခိုင်အေးကနေပြီးတော့သိမ်းပိုက်ထားတဲ့စခန်းကိုပြန်ပြီးတော့ရယူနိုင်မှုစစ်ကောင်စီဘက်ကလေကြောင်းအပါအဝင်စစ်ရအလုံးရင်းနဲ့အကြီးအကျယ်ပြန်ပြီးတော့တိုက်ခိုက်ခဲ့တဲ့အတွက်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြံကိုလက်နက်ကြီးကြီးတွေကြားရောက်ခဲ့တဲ့အထိအတော်လေးစည်ရေးကပြင်းထန်ခဲ့တာပါဒီတိုက်ပွဲတွေအတွင်းမှာမြန်မာစစ်တပ်ဘက်ကတိုက်ခတ်ရေးလေယာဉ်တွေဝေဟင်ပိုင်နက်ကိုကျူးကျော်တယ်ဆိုပြီးမြန်မာစစ်ကောင်စီတပ်အမတ်ကြီးကိုခေါ်ယူကန့်ကွက်ခဲ့ပါတယ်လုံခြုံရေးတွေကိုဘင်္ဂလားဒေ့ရှ်ဘက်ကတိုးမြှင့်ချထားပါတယ်ဒီလိုတင်းမာနေတဲ့စည်ရေးအခြေအနေကဘင်္ဂလားဒေ့ရှ်မှာခိုးလုံနေတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်ရောရခိုင်ပြည်နယ်ကရိုဟင်ဂျာတွေအတွက်ပါလုံခြုံရေးကအထူးစိုးရိမ်စရာအနေအထားဖြစ်တယ်လို့ရိုဟင်ဂျာဒုက္ခသည်တွေကပြောပါတယ်လက်ရှိဘင်္ဂလားဒေ့ရှ်နယ်စပ်တစ်လျှောက်ကလုံခြုံရေးအခြေအနေကိုတော့ Cost Bazaar ခရိုင်ကုတုပလောင်ဒုက္ခသည်စခန်းအမှတ်9မှာခိုးလုံနေထိုင်တဲ့ရိုဟင်ဂျာဒုက္ခသည်ကိုအောင်မြင်ကသူတိထားသမျှပြောပြပါတယ
်ဒီမှာနယ်စပ်မှာသူတို့ဝေလာဆောင်ဘက်မှာလေနတ်သက်ကရဲ့အကောင်အနုနဲ့ပြောမယ်ဆိုလို့ဆိုရင်နယ်နေတင်းကြီးလို့ခေါ်တာလေအခုနယ်ချဆောင်ရဲ့တပွဲလေနယ်နေတင်းကြီးကသူတို့ရဲ့စိုက်ပွဲပေါ်ပေါ့နော်ရှိရဟင်းရင်အတော်ပြူလာတော့ဘာလို့ဒီကနေ့အလန်းမြင်ရတယ်ဘင်္ဂလားဒေ့ရှ်ဘက်မှာလည်းသူတို့ဘင်္ဂလားဒေ့ရှ်နယ်ချဆောင်တဲ့ပေါ့နော်သူတို့လူစနေတဲ့ကြသူတို့ဘက်ကလည်းသူရှိပြီးတော့သားလာရှိတယ်တနေ့တင်တွေပြီးတော့တနေ့လက်နေကြီးတင်တွေကြားရတယ်ဘင်္ဂလားဒေ့ရှ်အစိုးရပြက်ကတော့ကျွန်တော်တို့ဘေကင်းလုံချုံကဂုံတက်တက်ရှိရှိသူတို့နေရတော့အမင်းစုဖို့ပြတော့တယ်သူတို့ကအစားတွေကနေဒါရှူတိုင်းနေတာရှိပါတယ
်အခုလိုမျိုးရခိုင်ပြည်နယ်ရင်းကအေးအေးရခိုင်လက်နက်ကိုင်တက်နေစစ်ကောင်စီတက်တို့ကြာစီးရဲတင်းမာမှုတွေဖြစ်လာလို့ရခိုင်ပြည်နယ်ရင်းမှာပိတ်ပင်ကန့်သတ်မှုတွေကြာမှာတတိထားပြီးတော့နေထိုင်နေကြရတဲ့ပြည်ရင်းကရိုဟင်ဂျာတွေရဲ့လုံခြုံရေးနဲ့နေစဉ်လှုပ်ရှားသွားလာနေရတဲ့အခြေအနေကိုလည်းဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့ရိုဟင်ဂျာတွေကစိုးရိမ်ပါတယ်လို့ကိုအောင်မြင်ကပြောပါတယ
်။အခုလက်ရှိအနေနဲ့မှာဆိုရင်ဒီမှာရခိုင်ပြည်နယ်မှာရှိတဲ့ကျွန်တော်တို့တွေ့တဲ့ရိုဟင်ဂျာတွေရဲ့ channel ကိုပြောမယ်ဆိုလို့ဆိုရင်လုံးဝမငြိမ်ဘူး။သူတို့ကကြားရခင်ရတယ်။သူတို့ကဘလို့နေမှာဘာမှအဆင်သွေးလည်းမရဘူး။နောက်တစ်ချက်ကရခိုင်ပြည်နယ်ကနေကျွန်တော်ရိုဟင်ဂျာဆိုရင်ဘယ်ကောင်မှသွားလည်းမရဘူး။
အဲ့တော့အခုနယ်မြေမှာလည
်း
ဟုတ်အခုနယ်မြေမှာတိုက်ပွဲတွေတအားပြင်းထန်နေတော့သူတို့ရဲ့လုံခြုံရေးအတွက်ရောဒီဘက်မှာရှိတဲ့ရိုဟင်ဂျာတွေဘက်ကဘယ်လိုစိုးရိမ်မှုရှိလဲ
စိုးရိမ်မှုသူတို့ရှိတယ်မြန်မာနိုင်ငံဘက်မှာရှိတဲ့ရိုဟင်ဂျာတွေလည်းစိုးရိမ်သူတို့လည်းစိုးရိမ်နေတယ်တန်တော်လည်းစိုးရိမ်နေတယ်သူတို့ဆိုဆိုရင်ဒါကတော့ဒီကနိုင်ငံတကာကရှိနေဆိုလို့ဆိုရင်လည်းလောက်ကမှာပြီးတော့အေးအမင်းနဲ့လည်းသူတို့ မင်းနာမမရှိအောင်အေးမလာတာဝန်ခံရမယ်ပြီးတော့စစ်တမ်းမလာတာဝန်ခံရမယ်အခုလက်ရှိရှိနေတဲ့လူငင်ကြတွေကိုအဲလူချုံမရှိအောင်နပဲစလို့မတာဝန်ရှိတယ်လို့ကျွန်တော်ကအဲ့လိုပဲပြောချင်းတယ
်အခုလိုမျိုးမြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံနယ်စပ်တစ်လျှောက်မှာတိုက်ပွဲတွေပြင်းထန်နေတဲ့အတွက်ဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပ်ပြန်ရေးစီစဉ်မှုတွေပေါ်မှာလည်းနှောက်နှေးစေတယ်လို့အိမ်ပြန်နိုင်ဖို့ကလည်းမရေရာတော့ပါဘူးလို့မောင်းတော်မြောက်ပိုင်းစာတိမောဒုတ်စရာစခန်းအငှားက ARSPH အဖွဲ့ဝင်ဦးရောဖိတ်ကပြောပါတယ
်ဘင်္ဂလားဒေ့ရှ်နယ်စပ်မှာတော့တိုက်ပွဲဖြစ်ကြတော့မှန်ပဲဘစ်ဇင်းမီဒီယာကျွန်တော်နယ်စပ်နဲ့ဘင်္ဂလားဒေ့ရှ်နယ်စပ်နဲ့တချို့ရခိုင်နယ်မြောက်ပိုင်းမောင်းတော်လုံးဆောင်ကျမှာပဲလို့ဒီနေကြတယ်ဒေါက်ဖာစီပြန်ဖို့ကလည်းဆက်တယ်ဒီလိုမျိုးတိုက်ပွဲတွေဖြစ်နေတဲ့ကြားမှာကျွန်တော်ဒေါက်ဖာစီခေါ်လို့လေလူကြီးရရကျွန်တော်စဉ်းမချမ်းမှလူကြီးနေတယ
်ဟုတ်ကဲ့ရှင်အခုလက်ရှိဒီနယ်စပ်မှာရှိတဲ့စစ်ရေးအခြေအနေကရောဘယ်လိုမျိုးဆိုးရည်စရာရှိလဲရှင
်ဆိုးရည်ရပါတယ်ဆိုးရည်ရပါတယ်ကျွန်တော်အမတန်မဆိုးရည်ရတဲ့အခြေအနေမျိုးဖြစ်နေရပါတယ်စီရရကဦးအေးနဲ့အမတော်နဲ့တိုက်ပွဲတွေဖြစ်နေကြတယ်ဒီနယ်စပ်တချို့မှာဒီမှာမှုတွေဖြစ်တယ်အငြင်းပဲတည်းသေးသူတို့ကရှိတည်နေကြတယ်ဒီနေစက်တချို့မှာလူရှင်ရဲ့ဒီမှာမှုတွေဆက်နေကြတာတော့ရှိရတယ
်အဲ့တော့တကယ်လို့ပြန်ဖို့သွားဖို့စီစဉ်မယ်ဆိုရင်ရောလုံခြုံရေးအာမခံချက်ရှိပါမလား
ပြန်ဖို့ကစီစဉ်ဆောင်ရွက်ပေးမယ်ဆိုရင်ဒီပါတီရှင်းပရိုဆက်မှာကျွန်တော်တို့ဘက်ကဒုက္ခစီတွေကသိချယုံကြည်နိုင်တော့အစိုးရသက်ရဲ့ပေါ်လာမှတာရှင်းနိုင်ရှင်းစစ်ဟုတ်နိုင်တယ်လို့အချမ်းနိုင်မျိုးသိရှိရတယ်။ကျင်နေတဲ့ရိုဟန်ဂျာတို့လည်းပဲဒီတိုင်းပဲဆွေးမခင်ဖြစ်နေကြတယ်။စိတ်မချနိုင်ဘူးဖြစ်နေပါတယ်
။လွန်ခဲ့တဲ့၅နှစ်ရခိုင်မြောက်ပိုင်းစစ်တပ်ရဲ့နေပြည်တော်ရှင်းလင်းမှုတွေထဲမှာအသက်လူပြီးတော့ပြေးလာခဲ့ရတဲ့တိမ့်ချီတဲ့ရိုဟင်ဂျာတွေကိုထိမ့်သိမ်းစောင့်ရှောက်ပေးထားတဲ့ဘင်္ဂလားဒေ့ရှ်ဘက်မှာလည်းရိုဟင်ဂျာဒုက္ခသည်တွေရဲ့အရေးကဘင်္ဂလားဒေ့ရှ်နိုင်ငံအတွက်ကြီးမားတဲ့ဝင်ထုတ်ဝင်ပို့တစ်ခုဖြစ်နေတာကြောင့်နိုင်ငံတကာအတိုင်းဝိုင်းကကူညီဖြေရှင်းပေးကြဖို့ကိုလည်းဒီသတင်းပတ်ထဲမှာပဲဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာဆင်နာကANI သတင်းဌာနနဲ့တွေ့ဆုံမေးမြန်းချိန်မှာတိုက်တွန်းထားပါတယ
် For us it is a big burden. India is a vast country you can accommodate but you don't have much but in our country we 1.1 million Rohingya. So
Rohingya ပြည်နာဟာ Bangladesh တွေ့ကြီးမားတဲ့ဝင်တော့ဝင်ဖို့တစ်ခုဖြစ်နေပါတယ်။နိုင်ငံကြီးတစ်ခုဖြစ်တဲ့ India ကလက်ခံထားလို့ရပေမဲ့တိတ်များများဆဆမရှိပါဘူး။ဘင်္ဂလားဒေ့ရှ်မှာတော့ရိုဟင်ဂျာတစ်တသမတသန်းကျော်ရှိနေပါတယ်။ဒါကြောင့်ရိုဟင်ဂျာတွေနေရပြန်နိုင်မဲ့အစီအစဉ်တွေလုပ်ကြဖို့နိုင်ငံတကာအတိုင်းဝိုင်းနဲ့ရောအိမ်နီးချင်းနိုင်ငံတွေနဲ့ပါတိုင်ပင်ဆွေးနွေးနေရပါတယ
်။အခုလိုမျိုးဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ဘက်ကရိုဟင်ဂျာတွေရဲ့အရေးဟာသူတို့အတွက်ဝင်ထုတ်ဝင်ပို့ဖြစ်လာနေတယ်ဆိုတဲ့ပြောဆိုချက်အပေါ်မှာတော့ရိုဟင်ဂျာဒုက္ခသည်တွေဘက်ကသူတို့ဟာနေရကိုပဲပြန်ကျင်ကြတာပါ။ကိုယ်အိမ်ကိုပဲပြန်ကြမှာပါလို့ဥရောဖိတ်ကဆိုပါတယ
်။ဝင်ထုတ်ဝင်ပို့တရားလည်းခင်မှာတော့တကယ်ပါဒါပေမဲ့သူတို့ကမလွဲ့မချောင်းသာကျွန်တော်ကိုနေရတဲ့နိုင်ငံတကာလည်းသူတို့ကိုတော့ပန့်ကုန်ကိုယ်ပြင်းနေရလို့ဆိုတော့ဒါနိုင်ငံတကာအကွယ်နည်းပဲဘင်္ဂလားဒေ့ရှ်အစိုးရကလည်းကျွန်တော်ကို repatriation process ကိုဆောင်ရွက်ဖို့အစီအစဉ်ဆောင်ရွက်နေလို့လည်းသူတို့ကအဲ့လိုပဲလုံးနေကြတယ်လို့ထင်ပါတယ်ကျွန်တော်တို့ဘင်္ဂလားဒေ့ရှ်ဆက်ကလက်ခံပြီးကျွန်တော်ကိုထင်းထင်းပြနေရတယ်ကြားတယ်သူတို့ကချမ်းလေအပုံတွေပြီးတော့လူချင်းရဲ့စနစ်တကျတော့သူတို့ဆွေရဖြစ်နေတာလို့သိရှိပါတယ်။ကျွန်တော်တို့ပြောချင်တာကအမြန်ပဲခုနေရတာလေကိုပဲသိရှိပါတယ်။အဲလိုဒေါက်တာတွေတရားလေဒီကိန်းပဲလူချင်းစစ်ချစွာလေးစားရင်ချင်းမှုနဲ့အားပါခင်ကြရှိတဲ့ဆွေပေါ်မှာပဲအခုပြီးတော့ကျွန်တော်ဖြစ်ချင်းစိတ်ကြည့်ရှိလို့ဆိုပြီးတော့ဒေါက်တာတွေများလည်းမျိုးရင်းခုနဲ့ဆက်နေကြပါတယ်။အွန်လိုင်းနဲ့တကဖက်ကလေကျွန်တော်ကိုဝိုင်းဝန်းခုရင်ဆုံးချုပ်ပြီးမှဒီအာမခံရတဲ့ရှင်လန်တဲ့အစီအစဉ်ကိုပဲဆောင်ရွက်ခွင့်လို့လဲကျွန်တော်မျိုးလင်းနေကြပါတယ
်ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇား KI နဲ့ကရိုဟင်ဂျာဒုက္ခသည်စခန်းနေထဲမှာတိမ့်နဲ့ချီတဲ့ဒုက္ခသည်အများစုရဲ့ဆန္ဒသဘောထားကလည်းသူတို့နေရရင်းကိုပဲအမြန်ပြန်လို့ကြတာပါလို့ဘာလူခါလေးစခန်းအမှတ်ကိုကစခန်းအုပ်ချုပ်ရေးမှူးဦးတာဟေးလို့ခေါ်တဲ့ဥမမောင်တင်ကပြောပါတယ
်ကျွန်တော်ကတော့အုပ်ချုပ်မှုဘောကျွန်တော်စကန်တုံးစနကူရှိရမလားဒုက္ခသစ္စာကံ
ဟုတ်ကဲ
့ဒုက္ခသစ္စာကံတုံးစနနကူမှာကျွန်တော်ဖယ်လေပြီးတော့မှတည်လေးလာတာရှိတယ်ဟုတ်ကဲ
့ကျွန
်တော်တို့လူမျိုးကတယောက်မှတရက်ကိုလည်းဒီမှာမဖန်ဆိုင်ပြီးနဲ့ပြင်ချင်းပါတယ်ပြင်ချင်းတာကနိုင်ငံသားအကွင့်ရအပြာဝရပြီးမှကျွန်တော်တို့ပြန်မှာပါသဘောထားကအားလုံးပြင်ချင်းတယ် လုံးချိုတွေပဲအပြာဝရရှိနေကိုမူလာနေရာကိုပြင်ချင်တာပဲဒီဖြစ်တာပဲလို့ရှိပါတယ်ကျွန်တော်ကဘာမှမလုပ်ဘူ
းရိုဟင်ညာဆိုတဲ့အသုံးနှုန်းကိုတရားဝင်ခေါ်ဖို့သုံးနှုန်းတာမရှိတဲ့မြန်မာနိုင်ငံဘက်ကတော့ရိုဟင်ညာတွေကိုပြန်လဲခေါ်ယူနိုင်ဖို့အိမ်နီးချင်းဘင်္ဂလားဒေ့ရှ်နဲ့လက်တွဲပြီးတော့စီးစစ်ဆောင်ရွက်မယ်လို့ပြောဆိုထားတဲ့အတွက်ရိုဟင်ညာတို့အိမ်ပြန်ရေးကဒီနှစ်ကုန်လောက်မှာစတင်ကောင်းစတင်နိုင်မယ်ဆိုပြီးဘင်္ဂလားဒေ့ရှ်အစိုးရအရာရှိတွေဘက်ကတော့ခံမှန်းပြောဆိုထားပါတယ်ဒါပေမဲ့လည်းလက်တလောမှာရခိုင်ပြည်နယ်ထဲမှာအေးအေးရခိုင်လက်နက်ကင်တပ်နဲ့စစ်ကောင်စီတပ်တို့ကြားစီးရဲတင်းမာမှုတွေဖြစ်နေတာကြောင့်ငိုတဲ့ကမှမေးမိန်နေတဲ့ရိုဟင်ညာတို့ရဲ့အိမ်ပြန်ရေးကတိထက်ပိုပြီးတော့မှအလံဝေးပြီးခက်ခဲသွားနိုင်ခြင်းရှိတဲ့အကြောင်းရခိုင်နဲ့ရိုဟင်ညာအရေးလစ်လာသူတွေဘက်ကတုံ့သက်ပြောဆိုနေကြကြောင်းပါရှင်
။ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ညာတွေနေရပြန်ရေးအခြေအနေမှစုမုံမေးမြန်းတင်ပြသွားတာပါရှင်။ VOA မြန်မာပိုင်းရဲ့တင်းငွေနဲ့ညပတ်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့အိန္ဒိယနိုင်ငံရဲ့လမ်းလုံခြုံရေးသတင်းဆောင်မဖက်ဆက်ရအောင်ပါ။အိန္ဒိယနိုင်ငံရဲ့ထိပ်တန်းစီးပွားရေးလုပ်ငန်းစုတစ်ခုဖြစ်တဲ့ Tata Corporation ရဲ့ Tata Sons Company ဥက္ကဋ္ဌဟောင်း Cyrus Mistry ဟာစက်တင်ဘာလဆမိုင်ကုန်ကကားမတော်တဆမှုအတွင်းနေရာမတင်ပွဲချင်းပြီးတိတ်ဆုံသွားပါတယ်။သူဟာ Mercedes-Benz ကားရဲ့နောက်ခုံမှာကားထိုင်ခုံကပတ်မပတ်ပဲစီးနင်းလိုက်ပါလာခဲ့ရကနေမတော်တဆဖြစ်ချိန်မှာအခုလုံကွယ်ရတာကွယ်လွန်ခဲ့ရတာဖြစ်တယ်လို့သတင်းတွေမှာဖော်ပြပါတယ် Riders သတင်းကိုအခြေခံပြီးတော့မခွန်ညိုတင်ပြထားပါတယ်။
54 နှစ်အရွယ်တထေးကြီး Cyrus Mistry ရဲ့မတော်တဆမှုဟာမွန်ဘိုင်းမြို့မြောက်ဖက်62မိုင်ကွာပါဂါမြို့မှာဖြစ်ပွားခဲ့တာပါ။အိန္ဒိယသယ်ယူပို့ဆောင်ရေးဝန်ကြီးနစ်တင်ဂတ်ကာရီကတော့လူတော်များများဟာနောက်ခန်းမှာထိုင်နေဆိုရင်ကပတ်ပတ်ဖို့မလိုဘူးဆိုတဲ့အတွေ့အမျိုးရှိနေကြတာကပြဿနာပဲလို့ပြောပါတယ
်။
ကနောက်ခန်းမှာစီးသူမှန်သမျှကကပတ်မပတ်ကြပါဘူး။သူတို့ကရှေ့မှာထိုင်နေသူတွေပဲကပတ်ပတ်ရမယ်လို့ထင်နေကြတယ်ကားရဲရှိတဲ့လူတိုင်းကပတ်ပတ်ထားပါမယ်
။ကားတိုက်မှုဖြစ်ချိန်မှာတထေးမစ္စထရီဟာအဖော်၃ယောက်နဲ့အတူဂူဂျာရတ်ကနေမွန်ဘိုင်းမြို့ကိုသွားနေခဲ့တာပါ။ဒါပေမဲ့လည်းအဲ့ဒီတထေးကြီး Cyrus Mistry တည်ဆုံတဲ့တဲ့ရင်ကြောင့်ကပတ်ပတ်ဖို့အတိတရားရသွားသူတချို့တော့ရှိလာပါတယ်
။ But jab ye news suna to mujhe bhi ye realize hua ki piche se jo झटका लगता है वो फोर्सफुली बहुत ज्यादा है वो आगे वाले के
लिए အရင်တော့ကကျမလည်းကားထိုင်ကုန်ကပတ်ပတ်လေးမရှိပါဘူးအခုတော့ဒီသတင်းကိုကြားလိုက်ပြီးတော့နောက်ဖက်ကနေဝင်တိုက်ခံရရင်ပို့ပြီးတော့ပြင်းထန်တယ်ဆိုတာနားလည်လိုက်ပါတယ်တကယ်တော့ရှေ့ကထိုင်တဲ့သူတွေကလည်းမဖြစ်မနေကပတ်တက်ထားကြရမှာပါလေအိတ်တွေပွင့်ထွက်လာတယ်ဆိုပေမဲ့တကယ်တမ်းကအဲ့ဒီလောက်နဲ့စိတ်မချရပါဘူးဒါကြောင့်ကပတ်ပတ်ထားဖို့ကလည်းအရေးကြီးပါတယ်
အိန္ဒိယနိုင်ငံမှာကားအသစ်အားလုံးအော်တိုဘာလ၁ရက်ကစပြီးခရီးသည်၄ရက်အတွက်အပါဝင်ဘေးကနှစ်ဖက်နဲ့စုစုပေါင်း၄ကား၈၆လုံးတပ်ဆင်ဖို့စီကံချက်ကိုဒီနှစ် January လကတည်းကထုတ်ပြန်ပေးထားပါတယ်။ဒါအပြင်ကားပေါ်မှာလိုက်ပါလာတဲ့ဘသူမဆိုကပတ်ပတ်ရမယ်ဆိုတဲ့စီကံလည်းထုတ်ပြန်ပါတယ
်။ MV Act Yes it is compulsory and there is a fine of rupees 200 as of now.
မော်တော်ယဉ်ဥပဒေအရမဖြစ်မနေထိုင်ခုံကပတ်ပတ်ထားကြရမှာပါ။နောက်ပြီးအခုချိန်ကစပြီးကားတွေကဘာလို့မဆိုခပတ်ပတ်ထားတာမတွေ့ရင်အမေရိကန်$2ခွဲနဲ့ညီမျှတဲ့ရူပီနေရာဒါဆောင်ကြရပါမယ်။ဒါကရင်ပေါင်းသူဒါမှမဟုတ်ရှေ့ခုံမှာထိုင်နေသူတွေအတွက်တည်းမဟုတ်ပါဘူး။နောက်ခုံမှာထိုင်နေတဲ့သူတွေလည်းလိုက်နာရမယ့်စီကံပါ။ကားထဲမှာခပတ်မပတ်တဲ့ဘာလို့မဆိုဒဏ်ရိုက်ခံရမှာပါ
။ရင်ထဲရဲ့ယာရှိဖာဝင်ခူမားကလည်းကပတ်ပတ်ရေးဆောင်ရွက်နေတဲ့အခြေအနေကိုအခုလိုပြောပြပါတယ
်။
ကျွန်တော်တို့ကလူတိုင်းကိုထိုင်ခုံကပတ်တွေတေချာတက်ချဖို့ပြောခဲ့ပါတယ်ဒါတွေမကကားတွေကိုရက်တန့်ခိုင်းပြီးတော့လဲကပတ်ပတ်ထားဖို့ဘလောက်ရေးအကြီးတယ်လဲဆိုတာကိုပြောပြပါတယ်ရှင်မောင်းသူရောလိုက်ပါသူတွေပါကပတ်ပတ်ထားမှမတော်တဆရင်တိုက်မှုဖြစ်ခဲ့ရင်အသက်ဘေးကဝေးမယ်ဆိုတာကိုလည်းပြောပြပါတယ
်တက္ကရာ2020ပြည့်နှစ်တုန်းကရင်မတော်တဆမှုနဲ့တေဆုံးသူ4000နီးပါးရှိခဲ့ပေမဲ့အခုတော့ကားတွေမှာထိုင်ခုံကပတ်တွေနဲ့လေအိတ်တွေရှိလာတာကြောင့်သေဆုံးမှုဟာအနည်းဆုံး3ပုံတစ်ပုံလောက်ရော့ကျသွားနိုင်လိမ့်မယ်လို့တည်ယူပို့ဆောင်ရေးဝန်ကြီးဌာနကခန့်မှန်းထားပါတယ်ရှင
်။မခွာညောပါရှင်။မကြခင်ထောက်လွှင့်သွားမဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်မပေးစာများသတင်းထက်ကသုတနဲ့ထူးခြားဆန်းများသတင်းများအစီအစဉ်ကိုနှားဆင်ရဖို့ရှိပါတယ်။
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကို၄၀၂၄နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံ line ကနေ၄၀၂၄နာရီ
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကို
VOA ၄၀၂၄နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။
လူရုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုံမြင့်တန်ကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအတန်မြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Utelsat 70B Asia Bing Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။ VOA မြန်မာပိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/va.bamis.news ဖြစ်ပါတယ်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူရုမိတ်ဆွေအရောက်လာခဲ့ပါပြီနော်
။မင်္ဂလာညချမ်းပါသတားရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2022ခုနှစ်စက်တင်ဘာလ17ရက်တနင်္ဂနွေနေ့ညဖက်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်သွားမယ့်10 night အစီအစဉ်တွေကို line to meter 30နဲ့53နဲ့ line meter 190ရောကနေဖန်ယူနာဆင်နိုင်ပါတယ်။အခုထုတ်လွှင့်သွားမယ့်သတင်းမတ်စင်ကဏ္ဍတွေထဲမှာတော့ကမ္ဘာမြမမီဒီယာမြင်ကွင်းမြမပြင်းမပေးစာများသတင်းထဲကသူတာနဲ့ထူးခြားစာများသတင်းများအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်ခုရင်ဆုံးတော့ကမ္ဘာမြမမီဒီယာမြင်ကွင်းကိုထုတ်လွှင့်ပေးပါမယ်ပြည်တွင်းနိုင်တင်ဆက်နေတဲ့ကမ္ဘာမြမမီဒီယာမြင်ကွင်းမှာဒီတစ်ပတ်အတွက်အရင်းခံနိုင်ငံရေးအချက်အလက်ကိုမဖြေရှင်းပဲဥမော့စရာအကြောင်းမရှိတဲ့မြမစီးပွားရေးဆိုပြီးတော့ဆွေးနွေးတင်ပြမှာပါမှတ်အင်ဂျင်နိုင်ကကိုကြီးတင်ဆက်ထားပါတယ်
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန္တာကနေအရင်းခံနိုင်ငံရေးအကျပ်အတည်းကိုမဖြေရှင်းပဲဥမော့စရာအကြောင်းမရှိတဲ့မြန်မာစီးပွားရေးအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါအခုတလောသတင်းမီဒီယာတွေဆိုရှယ်မီဒီယာတွေမှာမြန်မာကျပ်ငွေတန်ဖိုးအဆမတန်ကျဆင်းနေတာဒေါ်လာဈေးနှုန်းနဲ့ရွှေဈေးတွေထိုးတက်နေတာဓာတ်စီဝယ်မရတာစေဝါနဲ့အခြေခံကုန်စည်နှုန်းတွေဇက်တိုက်တက်နေတယ်ဆိုတဲ့အကြောင်းတွေကအတော်လေးနေရာယူထားတာတွေ့ရပါတယ်နေရာယူမယ်ဆိုလဲယူစရာပါပဲဒေါ်လာ4000ကျပ်ရွှေတစ်ကျပ်သားကျပ်35သိန်းဓာတ်စီတလီတာ2600 2900ကျပ်မကြုံစဖူးထူးခဲ့တဲ့စံချိန်တင်စည်နှုန်းတွေဖြစ်ခဲ့တာကိုတွေ့ကြရမှာဖြစ်ပါတယ်ဆီယာနာသိမ်းလိုက်တဲ့အချိန်ကစလို့အခြေအနေတွေဟာလုံးဝပြောင်းလဲသွားခဲ့တယ်စည်းနှုံးတွေဇက်တိုက်တက်နေတာကြောင့်စီးပွားရေးလုပ်ငန်းတွေဒုက္ခရောက်နေကြတယ်။ဘာလို့လို့လောရမှန်းကိုမသိတော့ပါဘူးလို့ရန်ကုန်မြို့ကအသက်50အရွယ်ဆိုင်းပိုင်ရှင်အမျိုးသမီးတဦးကပြောတဲ့အကြောင်းကိုဂျပန်သတင်းဌာန Nikkei Asia ကဩဂုတ်လ26ရက်နေ့မှာဖော်ပြတဲ့စစ်တပ်ကအာဏာရယူပြီးနောက်ငွေကြေးဖောင်းပွားမှုဒဏ်ကိုအလူးလဲခံစားနေရတဲ့မြန်မာစားသုံးသူများဆိုတဲ့ဆောင်းပါးမှာရေးသားထားတာတွေ့ရပါတယ်။
အဲ့ဒီဆောင်းပါးမှာပဲစစ်တပ်ကထိမ့်ချုပ်ထားတဲ့မြန်မာနိုင်ငံမှာငွေကြေးဖောင်းပွားမှုနှုန်းမြင့်တက်နေတယ်။ဆန်စင်းနှုန်းနဲ့နေ့စဉ်မရှိမဖြစ်လိုအပ်တဲ့စားတောက်ကုန်ဈေးနှုန်းတွေထိုးတက်နေတယ်။မြန်မာကျပ်ငွေတန်ဖိုးကျဆင်းနေပြီးနိုင်ငံခြားအရန်ငွေလည်းလျော့နည်းလာနေတယ်။တိုင်းပြည်ဟာအစိုးကြော့တန်တရားထဲမှာငွေကြေးဖောင်းပွားမှုဟာထိမ့်မနိုင်သိမ့်မရဖြစ်နေပြီးစီးပွားရေးအခြေအနေဟာအဆိုးဆုံးအနေအထားကိုရောက်နေတယ်လို့ရေးသားထားပါတယ်။ဒါ့အပြင်ဆောင်းပါးမှာလူအများစုစားသုံးတဲ့စံတပြီဟာ3900ကျပ်စားအုံးစီတပိတ်တာကို9500ကျပ်အထိဈေးနှုန်းတက်ခဲ့ကြောင်းဖော်ပြထားပါဗျ။ဒါဟာ2021မတ်လနဲ့နှိုင်းယှဉ်ရင်2022ဩဂုတ်လမှာစံဈေးနှုန်းဟာ44ရာခိုင်နှုန်းစားအုံးစီဟာ150ရာခိုင်နှုန်းမြင့်တက်သွားခဲ့တာဖြစ်တယ်လို့ဆိုပါတယ်။ဘာကြောင့်အခုလိုကြက်ငွေတန်ဖိုးကျဆင်းနေရတာပါလဲ။ငွေတန်ဖိုးကျဆင်းရခြင်းမှာအဓိကအကြောင်း3ခုရှိတယ်လို့စီးပွားရေးကျွမ်းကျင်သူတွေကဆိုပါတယ်အဲ့ဒီအကြောင်းရင်း၃ခုကတော့၁ဒီပကိုနိုင်ငံသားငွေအရင်းနှီးများအလုံးအရင်းနဲ့ပြန်လဲထွက်ခွာသွားခြင်း capital outflows ၂အရေးကြီးသွင်းကုန်များတင်သွင်းဖို့နိုင်ငံသားငွေပြတ်လက်သွားခြင်း balance of payment BOP crisis ၃အစိုးရဘတ်ဂျက်လူငွေပြမှုမြင့်မားလာခြင်းနဲ့အတူဗဟိုဘဏ်ကလူငွေအတွက်ငွေဆက်ကူရိုက်ထုတ်ဖြည့်ရှင်းရမှာငွေဖောင်းပွားမှုမြင့်မားလာခြင်းတို့ဖြစ်ပါတယ်။လက်ရှိမြန်မာနိုင်ငံရဲ့အနေအထားဟာအထက်ပါအချက်၃ချက်လုံးနဲ့ဆက်နွယ်နေတယ်လို့ဆိုနိုင်ပါတယ်။
ဇူလိုင်လအတွင်းကထုတ်ပြန်ခဲ့တဲ့ကမ္ဘာ့ဘဏ်ရဲ့မြန်မာစီးပွားရေးအစည်းအဝေးခန်းစာမှာ2022ခုနှစ်ပထမ6လအတွင်းတွင်းကုန်တန်ဖိုးဟာပိုးကုန်တန်ဖိုးတဲ့အမေရိကန်ဒေါ်လာ159တန်ပိုများတယ်2022ခုနှစ်စက်တင်ဘာ3လပတ်အတွင်းမှာပဲနိုင်ငံခြားငွေပြည်ပကိုထွက်သွားတာဟာဒေါ်လာ1ဘီလီယံရှိတယ်ဒါအပြင်နိုင်ငံခြားအရာငွေကြီးပမာဏဟာလည်းစိုးရင်ရီအမှတ်ရောက်နေပြီလို့ဖော်ပြထားပါတယ်မြန်မာစစ်ကောင်စီမှာနိုင်ငံခြားအရာငွေကြီးဘယ်လောက်ရှိတယ်ဆိုတာအတိအကျမသိနိုင်ပေမယ့်အရာငွေကြီးရော့နေလာတယ်ဆိုတာကတော့ခန့်မှန်းလို့ရပါတယ်တွင်းကုန်ရာငွေအမေရိကန်ဒေါ်လာတွေကိုဗဟုပံကထိန်းချုပ်တာလောင်စာစီတင်သွင်းတာကိုတဝက်နီးပါးလျှော့ချလိုက်တာတွေဟာတိတာထင်ရှားတဲ့အချက်တွေဖြစ်ပါတယ်။ဒါကြောင့်မြန်မာနိုင်ငံရဲ့အခြေအနေဟာစီးပွားရေးပြိုလဲပြီးနောက်ဆက်တွဲအနေနဲ့နိုင်ငံရေးပါပြိုလဲခဲ့ရတဲ့တိရိလင်္ကာနိုင်ငံနဲ့ဆင်တူလာတယ်လို့နှိုင်းယှဉ်သုံးသပ်သူတွေလည်းရှိပါတယ်။ဒီအကြောင်းကိုဘန်ကောက်ပို့သတင်းစာရဲ့ဇူလိုင်26ရက်နေ့ကဖော်ပြတဲ့တိရိလင်္ကာလိုမဖြစ်ဖို့မြန်မာမှာလုံလောက်တဲ့ရန်ပုံငွေရှိရလားဆိုတဲ့ဆောင်းပါးမှာတော့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကတိရိလင်္ကာလိုဖြစ်เสียအကြောင်းလုံးဝမရှိပါဘူးနိုင်ငံခြားအရာငွေကြီးအမေရိကန်ဒေါ်လာအလုံးလောက်ရှိပါတယ်တိရိလင်္ကာလိုမဖြစ်အောင်ရှောင်ရှားနိုင်ပါတယ်လို့ပြောဆိုကြောင်းရေးသားထားပါတယ
်ဒါပေမဲ့စီးပွားရေးပညာရှင်တအုပ်ဖြစ်တဲ့ဆရာငိမ့်စီကတော့လက်ရှိမြန်မာနိုင်ငံမှာကြုံတွေ့နေရတဲ့စီးပွားရေးဖြစ်စဉ်မှာဈေးကွက်နဲ့မက်ခရိုဘောဂဗေဒအခြေခံစဉ်းစား၍မရတဲ့ကိစ္စဖြစ်တဲ့တမန်မတည်ငြိမ်တဲ့စီးပွားရေးအခြေအနေလည်းမဟုတ်အထင်အထေသဘောဆောင်တဲ့စီးပွားရေးအဆောက်အုံများ economic institution များပြိုကျနေသောအခြေအနေလည်းဖြစ်တယ်။နိုင်ငံရေးပေါက်ကွဲမှုကနေလူမှုအစီအစဉ်တရက်ပြတ်သွားခြင်းဖြင့်ဗယံပရာဖြစ်စေအခြေအနေတစ်ခုတွင်းကိုရောက်ရှိနေတာဖြစ်တယ်လို့ social media မှာရေးသားထားပါတယ
်။ကမောက်ကမဖြစ်နေတဲ့လက်ရှိမြန်မာစီးပွားရေးရဲ့အရင်းခံအကြောင်းရင်းဟာနိုင်ငံရေးအကျပ်တဲရဲ့အကျိုးဆက်ဖြစ်ပါတယ်။တနည်းအားဖြင့်စစ်တပ်အာဏာသိမ်းရကစတဲ့နိုင်ငံရေးမတည်ငြိမ်မှုရဲ့ဆင့်ကဲရိုက်ခတ်မှုတွေကြောင့်လူမှုရေးနဲ့စီးပွားရေးမတည်ငြိမ်မှုတွေပေါ်ပေါက်လာရတာပါ။ဒါကြောင့်မြမစီးပွားရေးဟာဈေးကွက်ထဲကိုဒေါ်လာတန်း200ထည့်တဲ့ဆေးမီးတို့ကုထုံးမျိုးနဲ့ဖြည့်ရှင်းနိုင်မှာမဟုတ်ပါဘူး။အပြည်ပြည်ဆိုင်ရာငွေကြေးရန်ပုံငွေအဖွဲ့ IMF ကမ္ဘာ့ဘဏ်တို့လိုအဖွဲ့အစည်းကြီးတွေရဲ့ကြောတော့နောက်ခံအကူအညီရယူဖြည့်ရှင်းနိုင်မှသာရေရှည်မှတည်ငြိမ်တဲ့စီးပွားရေးအဆောက်အုံဖြစ်စေနိုင်မှာပါ။IMF နဲ့ကမ္ဘာ့ဘဏ်ရဲ့အကူအညီရဖို့ဆိုတာကလေနိုင်ငံရေးပေါ်တည်နေပြန်ပါတယ်။ဒါကြောင့်အရင်းခံအကြောင်းရင်းဖြစ်တဲ့နိုင်ငံရေးအကျပ်အတည်းကိုမဖြေရှင်းပဲမြမစီးပွားရေးပြန်လဲဥမော်လာရေးဆိုတာဟာစိတ်ကူးရင်ဆန်လှကြောင်းပါခင်ဗျာ
။ပြည်တွင်းနိုင်တင်ဆက်နေတဲ့ကမ္ဘာမြမမီဒီယာမြင့်ခွင့်အပြီးမှာတော့မြမပြည်မပေးစာများကနာပါမြန်မာနဲ့နိုင်ငံတကာရောက်မြန်မာတွေပေးပို့လာတဲ့ရင်ဖွင်လွှာတွေအကြံပေးလွှာတွေကိုမအေးတနာကျော်ကမြန်မာပြည်မှပေးစာများကဏ္ဍမှာစူးစီးတင်ဆက်ထားပါတယ
်ဘေးအနေကင်းရှင်းပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိမြတ်ရှင်VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တင်တဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှင်တွေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်။ပထမဆုံးရဲထက်ဆိုတဲ့သောရရှင်ကမင်္ဂလာပါသတင်းမှန်တွေထုတ်လွှင့်ပေးတဲ့ VOA ရေထူးကျေးဇူးတင်ပါတယ်။နောက်နှစ်ပေါင်းများစွာအမှန်တရားတွေထုတ်လွှင့်ပြီးတော့ရည်တင်နိုင်ပါစေ။အမြဲတမ်းလည်းအားပေးနေပါတယ်။ဒီလိုမျိုးခစ်ဆိုးစနစ်ဆိုးတွေအမြန်ဆုံးလွတ်မြောက်ကြပါစေလို့လည်းအားလုံးကိုသူဆုတောင်းပေးလာပါတယ်။ဟုတ်ကဲ့ကျေးဇူးတင်ပါတယ်ရှင်။ဗြိတိန်နိုင်ငံမှာဗြိတိရှ်ဘုရင်မကြီးတတ်တော်96နှစ်မှာကွယ်လွန်သွားပြီးတဲ့နောက်မြန်မာပြည်ကသောရရှင်နေတဲ့ဘုရင်မကြီးနဲ့ပတ်သက်တဲ့သတင်းတွေကိုနောက်ပြီးတော့ Charles ဘုရင်နန်းတက်လာတဲ့သတင်းတွေကိုသေချာဆောင်ပြီးတော့နားဆင်နေကြတာတွေ့ရပါတယ်နော်။အဲ့ဒီသတင်းတွေအောက်မှာရေးလာတဲ့မှတ်ချက်တချို့ကိုကျွန်မအခုဆက်ပြီးတော့ပြောပြပေးချင်ပါသေးတယ်။ထေဝင်းဆိုတဲ့သောရရှင်ကဘုရင်မကြီးရှေ့စဉ်ကတည်းကအမေနဲ့အနီးမှာနေပြီးတော့အတူယူကလိုအပ်ချက်များကြိုတင်ပြင်ဆင်လေ့လာနိုင်မှုက Charles အတွက်အထောက်အကူဖြစ်ပေမည်အသက်အရွယ်အရတည်ငြိမ်ရင့်ကျက်မှုနဲ့ပြည်သူလေးစားမှုလည်းရှိပြီးဖြစ်၍အဆင်ပြေမှုအားသာခြင်းများစွာရှိပါသည်ဂုံပြုတ်အပါသည်အောင်မြင်ပါစေလို့ရေးလာပါသည်လာမင်းဆိုတဲ့သောရရှင်ကလည်းအောင်မြင်မှု
တရဖူဆောင်ရွက်ကမ္ဘာလူသားများအကျိုးစားတဲ့တဘောဆောင်ရွက်နိုင်ပါစေကြောင်းတောင်းဆုပြုအပ်ပါသည်တဲ့ထော်မီချီဆူရဲသရရှင်ကလည်းမိခင်ဖြစ်သူအနှစ်80နန်းဆန္ဒကိုထိနှံလို့ဖို့လုံးဝစိတ်မကူပဲနဲ့စိတ်ရှည်ကြည်ပြူစွာနဲ့စီကံရှိရှိစောင့်ထိန်ခဲ့တဲ့စိတ်စေနာမှာဂုံယူလေးစားဝယ်ကောင်းပြီးတော့တိုင်းပြည်အကျိုးရှေးရှုရမှာလည်းရောက်ပါတယ်လို့ရေးလာပါတယ်ဒါကတော့ဒီအခုနန်းတက်တဲ့ဘုရင်တစ် Charles ဘုရင်နဲ့ပတ်သက်ပြီးတော့ရေးလာကြတဲ့မှတ်ချက်တချို့ဖြစ်ပါတယ်ရှင်စက်တင်ဘာလ19ရက်နေ့မှာကျင်းပမယ့်ဘုရင်မကြီးရဲ့ဇာပနာအခမ်းအနားကိုနိုင်ငံတကာကနိုင်ငံကောင်းဆောင်တွေလည်းတွားပြီးတော့တက်ရောက်ကြမှာဖြစ်ပါတယ်ဒီသတင်းနဲ့ပတ်သက်ပြီးတော့ရေးလာတဲ့တော်ရှင်ဝိုင်းစုကတော့လူအဖွဲ့စီလူသားပိသားစွာလူသားတန်ဖိုးတည်တဲ့အတိုင်းဝိုင်းစုတော့လူပိသားကြပါတယ်လေးစားပါတယ်အမေရိကန်သမ္မတကြီးကျမ်းမာပါစေတဲ့သမ္မတဘိုင်ဒန်တွားရောက်ပြီးတော့ဒီဇာပနာခန္ဓာတက်ရောက်မယ်ဆိုတဲ့သတင်းအောက်မှာရေးလာတာဖြစ်ပါတယ်ရှင်နောက်ထပ်သောရရှင်တစ်ယောက်ကတော့အမေဆိုတဲ့ဒီ Facebook အကောင့်နာမည်နဲ့ဖြစ်ပါတယ်သူကကျမတို့ရဲ့အမေဆိုအရင်ကလို့ဆိုရင်ဒီပွဲတက်ရမှာတဲ့စိတ်မကောင်းပါဘူးကျမ်းမာပါစေဆိုပြီးတော့အကျဉ်းချခံရတဲ့ဒေါအောင်ဆန်းစုကြည်ကိုရည်စုပြီးရေးလာပါတယ်ဦးသိန်းစောဆိုတဲ့သောရရှင်ကတော့မေကွန်းတို့လေးမေးလာတာပါပြည်ရခင်များတဲ့ပေးစာပြန်စာများခုနှစ်ရက်တပတ်အတွင်းဘယ်နေ့မှပေးပို့လို့ရပါလဲတဲ့ဟုတ်ကဲ့ဦးသိန်းစောကတူတူလေးရေးပြီးတော့ပြောလာလို့ကျွန်မလည်း Messenger မှာအတူဆုံးပြန်ဖြေထားပါရယ်နော်ရေးလာမယ့်စာကိုလည်းစောင့်မျှော်နေပါတယ်ကျွန်တော်ရဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးတော့နားဆင်ပါတယ်ဆိုရယ်သွားရှင်နောက်တစ်ယောက်ကတော့ကျွန်တော်ကနတ်မောက်သားစစ်စစ်ပါတဲ့စစ်သားမျိုးလည်းစစ်စစ်ပေါ့အဲ့ဒါတွေကအတိတ်မှာကျန်ခဲ့ပါပြီဆိုပြီးတော့သွားရှင်ဆူဆူစာရေးလာပါတယ
်မင်္ဂလာပါအကိုမတို့ရေကျွန်တော်ကတော့ထိုင်းနိုင်ငံရှိသစ္စာယုံမှာပါမနေ့တစ်ချိန်ညတစ်ချိန်လွှင့်နေနားထောင်ဖြစ်ပါတယ်ကျွန်တော်တို့ကတော့ဘယ်တော့ပြန်နိုင်မလဲစူတောင်းရတာပေါ့ဗျာကျေးဇူးတင်ပါတယ
်ထိုင်းနိုင်ငံမှာအလုပ်လုပ်ကင်နေတဲ့ဒီမြန်မာလူသားတဦးစာရေးလာတာဖြစ်ပါတယ်ပြည်ကိုရေးလာကြတဲ့စာရီတွေမှာဒီလူမှုရေးရာကိစ္စအဝဝနိုင်ငံရေးကိစ္စတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်ရေးသားလာတဲ့စာတွေကိုလည်းလက်ခံရရှိပါရနော်ဒီထက်ကသောရရှင်တရားလက်ရှိဖြစ်နေတဲ့နိုင်ငံရေးအခြေအနေနဲ့ပတ်သက်ပြီးတော့သူ့ရဲ့အမြင်ကိုရေးလာတာကိုဖော်ပြပေးကြပါတယ်ရှင
်မင်္ဂလာပါ viewee မြန်မာပြည်ကပေးစာများကဏ္ဍကနေပြီးတော့ကျွန်တော်စာလေးဖတ်ပြီးပါဦးအရင်ကလည်းပေးပို့သမျှဖတ်ပြီးတဲ့အတွက်ဝမ်းသာပါတယ်ကျေးဇူးတွေလည်းတင်ပါတယ်ဗျာထုံးစံအတိုင်းပဲခေတ်ကာလအခြေအနေရအကောက်နံပါတ်တော့မဖော်ပြပါနဲ့NUG ကိုတော်လိုင်းရေးအတွက်ကြံပြူကျင်တာပါအာနာစသိမ့်ပြီဆိုကြဲကပြည်သူတွေဟာလက်မော်ထွက်ဆနာပြကြတယ်ဝန်ထမ်းတွေလည်း CDM လုပ်ကြကျောင်းသားတွေလည်း CDM လုပ်ကြတယ်ကျောင်းသားမိဘတွေကစ CDM အတွက်ကလေးတွေကိုကြောင်းမအပ်ကြဘူးစကစကအကျန်းဖက်တာတွေကိုအစွမ်းဆုံးလုပ်တဲ့အခါမှာဆနာပြပြည်သူတွေစတဲ့မပြနိုင်ကြတော့ဘူး CDM ကျောင်းသားတွေလည်းကြောင်းပြန်တက်ကြကျောင်းသားမိဘတွေကလည်းကလေးတွေကိုကြောင်းပြန်ထားကြ CDM ဝန်ထမ်းတွေလည်းအလုပ်ပြန်ဝင်ကြပါတယ်ဒီလိုကြောင်းပြန်ထားကြတဲ့ကျောင်းသားမိဘတွေကိုအလုပ်ပြောင်းဝင်တဲ့ NAM CDM တွေကိုတော်လိုင်းကြီးကနေပြီးတော့အပြီးပိုင်မောင်းမထုတ်ဖို့ NUG ကိုအကြံပြုချင်တာပါပြည်သူတွေမှာကဘေးကျနန်းကျအတော်လေးကိုခက်ခဲကာလပါမဖြစ်တာလို့ဆက်ကဆက်ကိုဆက်ဆံရပြီမဲ့ဘယ်သူမှမချိတ်ကြပါဘူးဒီလိုလူတွေကိုတော်လိုင်းကြီးတဲကနေပြီးတော့အပြီးပိုင်မောင်းမထုတ်စေချင်ပါဘူး NAM CDM တယောက်က NUG ရဲ့ငွေရိုက်စာချုပ်ကိုဝယ်တယ်ဆက်ကဆက်ကြောင်းပြန်ထားတဲ့ចောင်းသားမိဘက PDF ကိုထောက်ပံ့တာတွေရှိပါတယ်အချို့အဖြစ်ပြောရရင်တော့ရန်သူလူကိုတော်မှကုလူဖြစ်အောင်စီယုံရသေးတာပဲကိုလူကိုရန်သူလူဖြစ်အောင်လို့မလုပ်ကြပါနဲ့လို့ပြောပြစီဗျာ
CDM မလုပ်တဲ့သူတွေကိုလည်းလေးစားပါတယ် CDM မလုပ်တဲ့သူတွေအတွက်လည်းထည့်ပြီးတော့စဉ်းစားကြပါအောင်ဆိုပြီးတော့ဒီတော်ရရှင်ရေးလာတာဖြစ်ပါတယ်သူပြောတဲ့အချက်ကစဉ်းစားစရာဖြစ်ပါတယ်နော်မြန်မာနိုင်ငံမှာကြုံတွေ့နေရတဲ့ဒုက္ခအလုံးစုံနဲ့ပတ်သက်ပြီးတော့ရေးလာကြတဲ့သောရရှင်ရဲ့စာရီလည်းရှိပါတယ်နော်ဒီလိုမျိုးမြန်မာနိုင်ငံမှာပြည်သူတွေကြုံတွေ့နေရတဲ့ခက်ခဲဆင်းရဲမှုတွေကြောင့်တိုင်းတစ်ပတ်ကိုသွားပြီးတော့အလုံးလုံးချင်ပါတယ်ဆိုတော့ရေးလာတဲ့သောရရှင်ရဲ့စာရီလည်းနေ့စဉ်လိုရရှိနေပါတယ်ဒီမှာဒီတစ်ပတ်ရေးလာတဲ့သောရရှင်တစ်ယောက်ကတော့အကောင့်ကိုတော့မဖော်ပြပါနဲ့ဆိုပြီးတော့အခုလိုရေးလာပါတယ
် VOA မင်္ဂလာပါဗျာခင်မကောင်းတော့အစင်မပြေတာလေးတွေတင်ပြခွင့်ပြုပါဗျာနိုင်ငံသားထွက်အလုပ်လုပ်ချင်တာတောင် passport လုပ်ဖို့က3သိန်း4သိန်းလောက်ပေးရတော့ဘယ်မှာအဆင်ပြေပါမလဲဗျာစိတ်ပျက်စရာတိုင်းပြည်ကြီးပါ VOA ပေးစာအစီအစဉ်မှာသူတို့ကိုတင်ပြပေးပါဗျာအကောင့်တော့ဖော်မပြပါနဲ့ဗျာကျေးဇူးပါဗျာ
ပြည်တွင်းမှာအဆင်မပြေနိုင်ငံသားကိုတွားမယ်ဆိုတော့လေနိုင်ငံကူလက်မှတ်လုပ်ဖို့တောင်မတတ်နိုင်ပါဆိုတော့ဒီသောရရှင်ရေးလာတာဖြစ်ပါတယ် ဒီလိုနိုင်ငံတွင်းမှာစားတောက်နေထိုင်ရေးခက်ခဲလွန်းလွန်းနိုင်ငံသားထွက်ချင်သူတွေလည်းစားရီများကြီးရေးလာကြချိန်မှာနိုင်ငံရဲ့ချောင်းကိုအောက်ခြေအလုပ်တွေလုပ်ဖို့ရောက်နေကြသူတွေလည်းအခက်အခဲတွေကြုံတွေ့ရလို့ပါဆိုတော့ရေးလာတဲ့စားရီရရှိပါတယ်။ထိုင်းနိုင်ငံကိုအလုံးလုံးကြားသူအများစုမှာနိုင်ငံကိုလက်မှတ်မပါလို့ဒုက္ခရောက်ကြရတာကတော့သိပြီးတော့မဆန်းလာပါဘူးနော်။ဒီထဲမှာနိုင်ငံကိုလက်မှတ်နဲ့လည်းဒုက္ခရောက်ကြရတယ်ဆိုပြီးတော့ရေးလာတဲ့သောရရှင်ရဲ့စားရီကိုဖော်ပြပေးခြင်းပါတယ်။စောစောရေးလာပါတယ်။
VOA ခင်ဗျာကျွန်တော်တို့ထိုင်းနိုင်ငံကပါဗီဇာစာအုပ်အနီးတွေတက်တန်းကုန်သူတွေအများကြီးရှိပါတယ်အဲ့ဒါကိုထိုင်းနိုင်ငံဘန်ကောက်မြန်မာတန်ယုံကမလုပ်ပေးတော့ကျွန်တော်တို့တွေမှာတိုင်ပတ်နေပါတယ်ပွဲစားတွေကတော့ကော့တောင်းဘတ်မှာလုပ်ပေးတယ်ပြောပြီးဘတ်9500တောင်းပါတယ်တချို့သွားလုပ်ကြပါတယ်15ရက်လောက်ကြာလဲစာအုပ်ကမရကြသေးပါဘူးနောက်လူတွေသွားလုပ်ဖို့ကအခက်အခဲတွေ့နေပါတယ်ထိုင်းနိုင်ငံမြန်မာတန်ယုံဘာလို့လုပ်မပေးတာလဲသိချင်လို့ပါခင်ဗျာ VOA ကိုအမြဲနားထောင်ပါတယ်ပြောပြပါနော်
โอเคထိုင်းနိုင်ငံမြန်မာတန်ယုံကသူတို့လိုမျိုး passport တက်တန်းကုန်နေတဲ့သူတွေကိုဘာကြောင့် passport တက်တန်းမတိုးပေးပါလဲဆိုပြီးတော့မေးလာတာဖြစ်ပါတယ်သောရရှင်ကြီးရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ရှင်အားလုံးအတွက်ပူမိုကောင်းမွန်အဆင်ပြေအနည်းကင်းဘေးရှင်းတဲ့တရင်တစ်ပတ်စားနိုင်ပါစေလို့တောင်းဆုပြုမိပါတယ်ဘောရိုဗီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ဗီယိုကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါ යි Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambis News ဆိုရယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာမှတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ခြင်းနဲ့တပြိုင်နက်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ထွန်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet ဆာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါသေး။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါသေး။ကျမတို့ရဲ့ Internet ဆာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါသေး။ကျမဧသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်နေအားလုံးဘေးရန်ရဲ့ကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင်။
မဟိတနာကျော်တင်ဆက်နေတဲ့မြန်မာပြည်မှာဗီဇာများကဏ္ဍကိုကြားခဲ့ရတာပါရှင်။ VOA မြန်မာပိုင်းရဲ့သတင်းတွေနဲ့ညဘက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့အပတ်စဉ်တင်ဆက်နေကြသတင်းထက်ကသုတအစီအစဉ်အလဲအရောက်ပါပြီ။လက်ငံကသတင်းတွေကြည့်ရှုနားဆင်ကြတဲ့အခါအဲ့ဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်အလက်တွေနဲ့ပတ်သက်ပြီးတော့ဗဟုသုတရစေဖို့အမညညလွင်ကတင်ဆက်ပေးထားပါတယ်။ဒီတစ်ပတ်မှာတော့လွန်ခဲ့တဲ့နှစ်နေရာလောက်ကစပြီးလူမွေးနိုင်ငံအဖြစ်ဒေဝါလီခံခဲ့ကြတဲ့နိုင်ငံတွေအကြောင်းတင်ပြထားပါတယ်ရှင်။
ငင်္ဂနိုင်ငံဟာစီးပွားရေးအကျပ်တဲပြဿနာတွေနဲ့ရင်ဆိုင်ခဲ့ရပြီးနောက်ဆုံးမှာတော့လူမွေးနိုင်ငံအဖြစ်ဒေဝါလီခံတဲ့အကြောင်းအစိုးရကတရားဝင်ကြေညာခဲ့တာကိုသတင်းတွေထဲမှာမြင်တွေ့ကြသိရမှာပါနိုင်ငံတစ်ခုရဲ့အစိုးရတရားအနေနဲ့ချင်းငွေတွေအပေါ်အတိုးမပေးနိုင်တော့တာငွေကြေးတွေကိုလည်းပြန်မဆက်နိုင်တော့တာနိုင်ငံရဲ့စီးပွားရေးကိုတည်ငြိမ်အောင်မထိန်းနိုင်တော့ပဲဖျို့ဖျဲဖြစ်လာတဲ့အခါတွေမှာနိုင်ငံကိုလူမွေးနိုင်ငံအဖြစ်ဒေဝါလီခံကြောင်းအစိုးရတွေကတရားဝင်ကြေညာရပါတယ်တချို့အစိုးရတွေကတော့တရားဝင်ထုတ်ဖော်ကြေညာခြင်းမရှိတာကိုလည်းတွေ့ရပါတယ်
လူမျိုးရဲ့အရာစုနှစ်နှစ်ခုလောက်ကိုပြန်ကြည့်ရင်တော့ဥရောပတိုင်းမှာရှိတဲ့နိုင်ငံတွေရဲ့တဝက်လောက်အာဖရိကကနိုင်ငံတွေရဲ့40ရာခိုင်နှုန်းလောက်အာရှနိုင်ငံတွေက30ရာခိုင်နှုန်းလောက်ဟာလူမွေးနိုင်ငံတွေအဖြစ်ဒေဝါလီခံခဲ့ကြပါတယ်။အဲ့ဒီထဲကအီကွေဒေါ်နိုင်ငံဟာအချုပ်အခြာအာဏာပိုင်နိုင်ငံတွေအားလုံးအကြားမှာအကြိမ်အများဆုံးဒေဝါလီခံတဲ့နိုင်ငံတစ်ခုဖြစ်တာပါ။10ကြိမ်တိုင်တိုင်လူမွေးနိုင်ငံအဖြစ်ဒေဝါလီခံခဲ့ပါတယ်။ဘရာဇီး၊မက္ကဆီကို၊ဥရုဂွေးChile, Costa Rica, Spain, Russia နိုင်ငံတွေဟာဆိုရင်လေတစ်ချိန်တည်းမှာပဲ9ချိန်တိုင်တိုင်ဒီဝါလီခံတဲ့နိုင်ငံတွေဖြစ်ကြပါတယ်။ဂျာမနီနိုင်ငံကတော့2နှစ်ခွဲကာလအတွင်း10ချိန်ဒီဝါလီခံခဲ့တာပါ။အခုချိန်မှာစီးပွားရေးရှိတဲ့ရောက်နေကြတဲ့နိုင်ငံကြီးတွေဖြစ်ကြတဲ့ American ပြည်အောင်စုတရုတ်နဲ့ UK တို့ဟာလည်း4ချိန်တိုင်တိုင်ဒီဝါလီခံခဲ့ပူပါတယ်။ဂျပန်နိုင်ငံကတော့2ချိန်တိုင်တိုင်ဒီဝါလီခံခဲ့တာပါ။အခုမျက်မှောက်ခေမကြသေးခင်ကာလပိုင်းတွေမှာတော့အဓိကနိုင်ငံကြီး6နိုင်ငံဟာလူမွေးနိုင်ငံအဖြစ်ဒီဝါလီခံကြောင်းကြေညာခဲ့ပါတယ်။အဲ့ဒီနိုင်ငံတွေကတော့2008ခုနှစ်မှာအိုင်စလန်နိုင်ငံဟာငွေကြေးဖောက်ပွားမှုပြဿနာတွေနဲ့ရင်ဆိုင်ရပြီးအဓိကပန်းကြီးတစ်ခုပြိုလဲခဲ့တာကြောင့်အကျွေးဒေါ်လာ85ဘီလီယံမဆက်နိုင်မဲနိုင်ငံကိုဒီဝါလီခံခဲ့ပါတယ်။အာဂျင်တီးနားနိုင်ငံကလည်း2000ခုနှစ်မှာအကျွေးဒေါ်လာ145ဘီလီယံမဆက်နိုင်တာကြောင့်ဒီဝါလီခံခဲ့တာပါ။ရုရှားနိုင်ငံကတော့1998ခုနှစ်မှာ IMF နိုင်ငံတကာငွေကြေးရမငွေအဖွဲ့ကို American Dollar 18ဘီလီယံအကျွေးမဆက်နိုင်တာကြောင့်ရုရှားနိုင်ငံသမိုင်းမှာ9ချိန်မြောက်ဒီဝါလီခံခဲ့ပါတယ်။မက္ကဆီကိုနိုင်ငံကလည်း1980ခုနှစ်နောက်ပိုင်းရေနံပြက်လက်မှုစီးပွားရေးအခြေအနေဆိုးဝါးလာမှုနိုင်ငံ GDP ဆက်တိုက်ကျဆင်းမှုတွေဖြစ်လာပြီးတော့နိုင်ငံကျွေးမီဒေါ်လာ80ဘီလီယံမပေးဆက်နိုင်တဲ့အတွေ့1982ခုနှစ်မှာလူမွေးနိုင်ငံအဖြစ်ဒီဝါလီခံခဲ့ကြောင်းကြေညာခဲ့ပါတယ်။လေဘနွန်နိုင်ငံကလည်း2020ခုနှစ်မှာနိုင်ငံ GDP ရဲ့180ရာခိုင်နှုန်းဒေါ်လာဘီလီယံ90အကျွေးပေးဖို့ပြက်ကွက်ခဲ့တာကြောင်းအစိုးရဗဟိုဘဏ်ကဒီဝါလီခံခဲ့ပါတယ်။အခုလက်ရှိနောက်ဆုံး2022ခုနှစ်ထဲမှာနိုင်ငံအနေနဲ့ဒီဝါလီခံကြောင်းတရင်ဝင်ပြောဆိုခဲ့တဲ့နိုင်ငံကတော့လောင်စာဆီပြက်လက်မှုတွေ၊ကုန်စည်နှုန်းမြင့်မားလာမှုတွေနဲ့နိုင်ငံရဲ့စီးပွားရေးကမောက်ကမဖြစ်ပြီးကျဆင်းလာတာကနေနိုင်ငံသားကျွေးမီပေါင်းဒေါ်လာ57ဘီလီယံမဆက်နိုင်တာကြောင့်လူမွေးနိုင်ငံအဖြစ်ဒီဝါလီခံခဲ့တယ်ဆိုတဲ့သတိလည်မှာနိုင်ငံလေးဖြစ်ပါလိမ့်ရှင
်။မညညလွင်တင်ဆက်နေတဲ့တရင်ထက်ကတူတာအစီအစဉ်ကိုကြားခဲ့ရပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့သူထူးခြားဆက်မြတ်တရင်များကဏ္ဍပါပြည်တည်နိုင်ငံသားအလို့ရင်ငုတ်သမားတဦးဟာကမ္ဘာအနှက်ဆုံးရင်ငုတ်စံချိန်တင်လိုက်နိုင်ပါတယ်နိုင်ဂျီးရီးယားနိုင်ငံကအမျိုးသမီးစစ်ဖုံးမှုတဦးဟာပလောပီနာမုံနဲ့တုံးပြီးတော့အီတလီခောက်ဆွဲပါစတာကိုစမ်းသပ်ထုတ်လုပ်နေပါတယ်ဒီလိုကမ္ဘာတစ်လောကထူးထူးခြားခြားတရင်တွေကိုကိုငင်းချမ်းနဲ့မခင်ဖြစ်တွေတို့ကတင်ပြထားပါတယ်ရှင်
ပြည်ထောင်နိုင်ငံသားအလွတ်ရင်ငုတ်သမားတဦးဟာကမ္ဘာအနှံ့ဆုံးရင်ငုတ်စံချိန်တင်လိုက်နိုင်ပါတယ်။အသက်26နှစ်အရွယ်အာနိုဂျရက်ဟာကရေဘီယံကျွန်းစုရိနာကဒဘာဟားမတ်စ်နိုင်ငံသားမှာအနက်ပေ393ပေချုံကိုဖားချီတော်နှစ်ဖက်ထဲနဲ့ရင်ငုတ်နိုင်ခဲ့တာပါ။အချိန်3မိနစ်နဲ့34စက္ကန့်ကြာမြင့်ခဲ့ပြီးတော့ဂျရက်အတွက်တော့ဒါဟာကမ္ဘာစံချိန်9ခုမြောက်ကိုချိုးလိုက်နိုင်တာပါ။နှစ်စဉ်ကျင်းပတဲ့ Vertical Blue ရင်ငုတ်ပြိုင်ပွဲမှာတခြားအားကစားသမား41ယောက်နဲ့ရှင်ပြိုင်ခဲ့တာပါ။ဆယ်ရက်ကြာကျင်းပတဲ့ဒီပြိုင်ပွဲမှာအားကစားသမား1ယောက်အနေနဲ့အားကစားနည်း2မျိုးကို6ကြိမ်ရှင်ပြိုင်နိုင်ပြီးတော့ဂျရက်ကဖားချီတော်နှစ်ဖက်နဲ့ရင်ငုတ်တာကိုပဲအာယုံဆိုင်ရှင်ပြိုင်ခဲ့တာပါ။ပထမနေ့ကတည်းကအနက်383ပေကျော်အထိငုတ်ပြီးစံချိန်ချိုးခဲ့သလိုဇဒုတ်ထနေ့မှာလည်းပေ390အထိငုတ်နိုင်ခဲ့ပါတယ်။နောက်ဆုံး6ရက်မြောက်နေ့မှာတော့အနက်ပေ393ပေကျော်အထိငုတ်ပြီးကမ္ဘာအနက်ဆုံးရင်ငုတ်စံချိန်တစ်ကိုတင်လိုက်တာပါခင်ဗျာ
Netflix ကုမ္ပဏီထုတ် Stranger Things TV ဆလတ်ရဲစီးရီးကိုအခြေခံချတဲ့ Coffee Sign တစ်ခုကိုဂျပန်နိုင်ငံချိုကျိုမြို့မှာဖွင့်လှစ်ထားပါတယ်ဒီ Coffee Sign ထဲမှာ Stranger Things ဆလတ်တွေကခေတ်ဟောင်း1980ပြည်နှစ်တွေကသချင်းတွေကိုနားထောင်နိုင်တယ်လို့ရုပ်ရှင်ဇလံတွေတဲကအပြင်အစီတွေနဲ့မိစာကောင်ရုပ်တွေကိုလည်းပြသချပြီးတော့လာရောက်သုံးဆွဲတဲ့သူတွေအနေနဲ့တပုံတွဲရိုက်နိုင်ပါတယ်။အစားအသောက်တွေကလည်းရုပ်ရှင်ဇလံတွေတဲကအစားအသောက်တွေဖြစ်ပြီးတော့မိစာကောင်ပုံစံလှုပ်ထားတဲ့အီတလီခောက်ဆွဲပါစတာနဲ့အဓိကဇက်ကောင်မင်းသမီး11ကြိုက်တဲ့ waffle မုန်တွေကိုလည်းမှာယူစားတောက်နိုင်ပါတယ်။တိုကျိုမြို့မှာအခုလိုဇလံတွေကောင်းစင်တဲ့စားတောက်ဆိုင်တွေ coffee ဆိုင်တွေခေတ်စားလာနေပြီးနင်ဂျာလိုဝှက်ထားတဲ့စပွဲထိုးတွေ သွေးဆုပ်ဖုတ်ကောင်ဗန်ပါယာလိုတူပါချတဲ့ဆိုင်တွေလည်းရှိပါတယ်။ဒါပေမဲ့လည်းခီးသွွားတွေကိုမိခိုအားထားတဲ့တခြားစီးပွားရေးတွေလိုပဲစားတောက်ဆိုင်လုပ်ငန်းဟာကပ်ရောဂါကြောင့်အကျော်လေးထိခိုက်ခဲ့ရပါတယ်ရှင
်။အမေရိကန်ပြည်ထောင်စုညူဂျာဆီပြည်နယ်ကကမ်းခြေမြို့လေးဖြစ်တဲ့ Asbury Park မှာဟေဟောင်းပင်ဘောဂိမ်းစက်လေးတွေစုစည်းထားတဲ့ဂိမ်းဆိုင်လေးတစ်ခုကိုဖွင့်လှစ်ထားပါတယ်။ Silver Ball Retro Arcade လို့နာမည်ပေးထားတဲ့ဒီဂိမ်းဆိုင်လေးမှာခေအဆက်ဆက်ကထုတ်လုပ်ခဲ့တဲ့ပင်ဘောတန်လုံးလေးတွေကိုပြစ်တင်ကစားရတဲ့ဆက်အလုံးပေါင်း150ကိုစုစည်းပေးထားပါဗျ။1950ခုနှစ်ကထုတ်လုပ်ခဲ့တဲ့ဆက်တွေအထိပါရှိတာကြောင့်ငယ်ဘဝကဆော့ခဲ့မှုတဲ့ဂိမ်းလေးတွေကိုပြန်ဆော့ကျင်သူတွေအတွက်အမှတ်တရဖြစ်စေတာပါ။ဒီဆိုင်လေးကို2009ခုနှစ်ကတည်းကစတင်ဖွင့်လှစ်ထားတာဖြစ်ပြီးတော့ Robert Evanto နဲ့ Steve Zuckerman တို့နှစ်ယောက်ပူးပေါင်းတည်ထောင်ခဲ့တာပါ။Robert Evanto ရဲ့ Audition ယောဂါရှိသူတမီးဖြစ်သူကပင်ပေါ်ကစားရတာကိုနှစ်သက်တဲ့အတွက်ဒီဆက်တွေကိုစူးစီးထားပေးခဲ့တာပါခင်ဗျာ
။နိုင်ဂျီးရီးယားနိုင်ငံကအမျိုးသမီးစပိုမှုတူဟာဖီလိုဖီနံအမုံလေးသုံးပြီးအီတလီခေါက်ဆွဲပတ်စတာကိုစံသက်ထုတ်လုပ်နေပါတယ်။ Renee Check ဆိုသူအမျိုးသမီးဟာကိုဗစ်ကပ်ရောဂါကာလ2020ခုနှစ်အတွင်းအခုလိုအကြံဉာဏ်ရပြီးတော့စံသက်ထုတ်လုပ်ခဲ့တာပါ။ပီလိုပီနံဥရီဟာတက်ထူတက်နဲ့ဗိုက်တာမင်စီကျွေးဝပြီးတစ်နှစ်ပတ်လုံးစိုက်ပျိုးလို့ရတဲ့သီးနှံဖြစ်ပါတယ်။နိုင်ဂျီးရီးယားနိုင်ငံအတွင်းစိုက်ပျိုးတဲ့ပီလိုပီနံနဲ့ဟင်းချက်လို့ရတဲ့ငပြိုသီးတစ်မျိုးကိုသုံးပြီးထုတ်လုပ်တဲ့အီတလီခေါက်ဆွဲပတ်စတာကိုသူတည်ထောင်ထားတဲ့ Eldente Africa ဆိုတဲ့ကုမ္ပဏီကနေရောင်းချပေးပါတယ်။ခေါက်ဆွဲတစ်ထုပ်ကို2ဒေါ်လာကနေ5ဒေါ်လာနှုန်းသတ်မှတ်ပြီးအွန်လိုင်းကနေလည်းရောင်းချပေးတယ်လို့အပတ်စဉ်ထွက်တဲ့ Farmer Market လေသမားဈေးမှာလည်းရောင်းချပေးပါတယ်။အာဖရိကဒေသတွေပစ္စည်းတွေအသုံးပြုထားတဲ့အတွက်အစားအသောက်ဖူလုံရေးမှလည်းအထောက်အကူဖြစ်စေမယ်လို့သူယုံကြည်တဲ့အကြောင်း check ကပြောပါရရှင
်။ကိုငင်းချမ်းနဲ့မခင်ဖြူတွေတို့တင်ဆက်နေတဲ့ထူးခြားဆန်းများသတင်းများအစီအစဉ်ကိုကြားခဲ့ရပါရှင်။ VOA ကလည်းအခုအတန်လွှင့်နေတဲ့တနအိစအစီအစဉ်အားလုံးကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10:00နာရီနေ့17:00နာရီအထိအစအဆုံးပြန်ပြီးတော့နားဆင်နိုင်ပါတယ်။အခုတော့ကြံနေသေးတဲ့အချိန်အတွင်းထိတ်တန့်ရောက်သတင်းအကျဉ်းချုပ်ကိုကိုရနိုင်ပြောပြပေးပါရှင
်။ပြည်ပြည်မာကြီးဒုတိယမြောက်အလစ်ဇဘက်ရဲ့နိုင်ငံတော်ဇာပနာအခမ်းအနားကိုလန်ဒန်မြို့ကဝက်စ်မင်စတာဘုရားကျောင်းမှာစက်တင်ဘာ19ရက်နေ့တင်လာနေ့မှာပြုလုပ်သွားမှာဖြစ်ပါတယ်။ဒီနေ့မှာတော့ပြည်မာကြီးရဲ့ရုပ်ကလပ်ကိုလန်ဒန်မြို့ကိုပြန်ပြီးတော့စတင်တည်ဆောင်နေပြီဖြစ်ပြီးတော့သူမခွဲလွန်ခဲ့တဲ့ Balmoral ဆန်အိမ်တော်ကနေမိုင်180ကျော်အကွာမှာရှိတဲ့ Scotland ရဲ့မြို့တော် Edinburgh ကိုတည်ဆောင်ခဲ့ကြပြီးတော့အခုခါမှာတော့ရောက်ရှိသွားပြီဖြစ်ပါတယ်။6နိုင်လောက်ကြာတဲ့ဒီခီးစဉ်အတွင်း Aberdeen Dundee နဲ့ Perth မြို့တွေကိုဖြတ်သန်းခဲ့ပြီးတော့ပြည်သူတွေကလည်း Gara View နှုတ်ဆက်ခဲ့ကြပါတယ်။Edinburgh မြို့မှာတော့ဗြိတိန်မာကြီးရဲ့ရုပ်ကလပ်ကို Holyrood House မှာနန်းတော်မှာထားသွားမှာဖြစ်ပြီးအဲ့ဒီမှာတော့ပြည်သူတွေကလာပြီးတော့ကာရာပြူနှုတ်ဆက်ကြဖို့လည်းရှိနေပါတယ်။စက်တင်ဘာ19ရက်နေ့မှာတော့နိုင်ငံတော်ဇာပနာအခမ်းအနားကိုကျင်းပမှာဖြစ်ပြီးတော့အဲ့ဒီအခမ်းအနားကိုတော့တော်ဝင်မိသားစုဝင်တွေနဲ့ဗြိတိန်အစိုးရတာဝန်ရှိသူတွေအပြင်ကမ္ဘာတစ်ဝန်းကနိုင်ငံခေါင်းဆောင်တွေနဲ့ကိုယ်စားလှယ်အဖွဲ့တွေလည်းတက်ရောက်ကြမှာဖြစ်ပါတယ်။အဲ့ဒီနောက်မှာတော့ဗြိတိန်မာကြီးရဲ့ရုပ်လောင်းကို Windsor နန်းတော်ကိုတည်ဆောင်ပြီးတော့သူမရဲ့ကျင်းရတော့တော်ဝင်မင်းသားကြီးဖိလစ်ပြအုပ်ကူပေးမှာမြုပ်နှံသွားမှာဖြစ်ပါတယ်။2001ခုနှစ်စက်တင်ဘာ17ရက်နေ့ဟာအမေရိကန်သမိုင်းမှာအဆိုးဝါးဆုံးအကြမ်းဖက်တိုက်ခိုက်မှု21နှစ်မြောက်နှစ်ပတ်လည်နေ့ဖြစ်ပါတယ်။ဒီနေ့ကိုနိုင်ငံတော်အမတ်တရားအောင်မေပွဲနေ့အဖြစ်သတ်မှတ်ထားပြီးတော့အဲ့ဒီနေ့ကတိုက်ခိုက်ခံရတဲ့နေရာ3ခုမှာအမတ်တရားအောင်မေပွဲအခမ်းအနားတွေကျင်းပတာတည်ဆုံသွားသူတွေရဲ့နာမည်တွေကိုရွတ်ဆိုတာစေနာဝန်ထမ်းလှူအားပေးတာတွေလည်းပြုလုပ်ကြပါတယ်။သမ္မတဂျိုးဘိုင်ဒန်ကတော့စက်တင်ဘာ17ရက်နေ့ကတိုက်ခိုက်ခံရတဲ့ထဲပါဝင်တဲ့ဝါရှင်တန်မြို့အပြင်ကပန်ဒဂွန်စစ်ဌာနချုပ်မှာကျင်းပတဲ့အောင်မေပွဲအခမ်းအနားကိုတက်ရောက်ပြီးတော့လွမ်းသူပန်းခွေချတာအမတ်တရားမိန့်ခွန်းတွေပြောကြားတာတွေလုပ်ခဲ့ပါတယ်။ညောင်မြို့ကကမ္ဘာခုံသွယ်ရေးမိုးမြော်အစအဦးကြီးတိုက်ခိုက်ခံရတဲ့နေရာမှာကျင်းပတဲ့ဒီ 9/11 အောင်မေပွဲနိုင်ငံအခမ်းအနားကိုတော့တည်ဆုံသွားသူတွေရဲ့မိသားစုဝင်တွေနဲ့အတူဒုသမ္မတကမလာဟဲရစ်နဲ့ခင်မွန်းဖြစ်သူလည်းတက်ရောက်ကြပါတယ်။သမ္မတကတော့ဂျိုးဘိုင်ဒန်ကတော့လင်ခီးစင်အမတ်93ပြတ်ကျခဲ့တဲ့ပန်ဆိုဗေးနီးယားပြည်နယ်ရှန့်စ်ဘော့ကလက်ကွင်းတွေတင်းမှာကျင်းပတဲ့အောက်မေ့ပွဲအခမ်းအနားကိုတက်ရောက်ခဲ့ပါတယ်။ပပူအန်ယူဂီနီနိုင်ငံအရှေ့ပိုင်းမှာဒီကနေ့ပြင်းအား 9.6 ရှိတဲ့ငလျင်လှုပ်ခတ်ခဲ့တာကြောင့်အနည်းဆုံးလူ4ဦးတေဆုံးပြီးတော့အဆောက်အဦတွေနဲ့အရေးပါတဲ့အခြေခံအဆောက်အဦတွေပျက်စီးသွားတယ်လို့ရိုက်တာသတင်းမှာဖော်ပြပါတယ်။ဒီငရင်ဟာဒီနေ့မနက် 9:45 မိနစ်လောက်မှာနိုင်ငံအရှေ့ပိုင်းက ကိုင်းနန်တူဒေသရဲ့အရှေ့ပိုင်း69ကီလိုမီတာနဲ့လယ်ဒေသရဲ့အနောက်မြောက်ပိုင်း80ကီလိုမီတာနဲ့ဝေးတဲ့မြို့တွေကိုပို့ပြီးပြီးတော့လှုပ်ခတ်သွားခဲ့ဖြစ်ပါတယ်ခင်ဗျာ
။တရင်အချင်းချက်ကိုကိုရနိုင်ကျင်းညာပေးခဲ့တာပါရှင်။ဒီညအစီအစဉ်ထုတ်လို့ရမှုကကိုစံကျော်ဖြစ်ပြီးအတန်ဖန်အင်ဂျင်နီယာတွေကတော့ Cornelius Dana နဲ့ Tian Wang တို့ဖြစ်ပါတယ်။ VOA American အတန်ရဲ့ဒီကနေ့ညဖက်အစီအစဉ်တွေကိုလိုင်းဒိုမီတာ30နဲ့53နဲ့190တို့ကနေဖန်ယူထုတ်လွှင့်ခဲ့တာပါတောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကျမ်းမာရှင်လန်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်ကျမအနင်္ဂလာပ
This program has come to you from the Voice of America, Washington.